Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြာနေ့မနက်ခင်း VOA American တန်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကိစ္စနဲ့ပတ်သက်တဲ့လူတွေကိုတော့ခင်ဗျားတို့နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဆီးရီးယားရှေ့မြောက်ပိုင်းမှာဒူဂျီထိုးစစ်ဆင်ခဲ့တာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကဥပဒေပြောဆိုပါတယ်။ဒီတဲ့ယူကဝဲကိုအချိန်မတိုင်ခင်ဒီဇင်ဘာလ12ရက်နေ့မှာကျင်းပဖို့ဦးကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အမေရိကန်၊ရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးမြန်မာနိုင်ငံကိုလာဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့မြန်မာနိုင်ငံကပြည်အောင်စုဝန်ကြီးဦးကျော်တင်တက်ရောက်နေတဲ့ဗဲမလိုက်လှုပ်ရှားမှုအခွင့်ရဲ့ဆက်ရှိကြေညာဝန်ကြီးအစီအစဉ်လာခဲ့တဲ့ပတ်သက်ပြီးတော့
အဲ့တော့ဂျင်နာစာရန်ထုတ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တနိုင်ငံသမလိုက်ဖို့ဝင်နိုင်ငံအချင်းချင်းပြောင်းနေတဲ့အခါဟာလာနိုင်ငံကြီးကဟိုပုတ်ချဖိနှိပ်ပြီးတော့ဟိုတွန်းအားပေးတဲ့ဖိအားပေးတဲ့ဟာမျိုးကျွန်တော်ထည့်နေရှိပါဘူ
း။ညယုတ်မြို့ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာအမြဲတမ်းကိုယ်စားလှယ်ဥဟောက်သူစွန့်ပြောသွားတာပါ။အပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂအထူးတွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းတဲ့အချိန်မှာညယုတ်မြို့ကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။ဒါ့အပြင်ပတ်စင်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းမှာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။နာနယ်ခင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ရဖို့ရှိပါသေးတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာတောက်ကြနေမနေ့ပိုင်းထိတန်းရောက်သတင်းဝင်တွေကိုဒေါက်ခင်နီဦးတနေကိုကြော်ကြော်တင်လို့ကပြောပြပေးပါရှင
်။ဆီးရီးယားရှိမြောက်ပိုင်းကကတ်တွေကိုတူရကီကထိုးစစ်ဆင်တာဟာမှန်ကန်မှုမရှိဘူးလို့တူရကီဟာလမ်းကြောင်းမှပေါ်ဦးတည်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမာခ်အက်စပါကပြောပါတယ်။အဲ့ဒီဒေသကဘေကင်းဇုံတစ်ခုမှာရုရှားနဲ့ပူးတွဲကင်းနေဖို့တူရကီကသဘောတူပြီးတဲ့နောက်ဝန်ကြီးအက်စပါကအဲ့လိုပြောတာပါ။တူရကီဟာကျွန်တော်တို့ကိုတိတ်ဆိုးရွားတဲ့အခြေအနေထဲမှာပို့ထားတယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာလုံမဲ့မြောက်အတ္တလန္တိစာချုပ်နေတူးအဖွဲ့အစည်းအဝေးမတိုင်ခင်ဂျာလာဘီနီကဂျာမန်မာရှယ်ရမွန်ဝေအဖွဲ့မှာဝန်ကြီးအက်စပါကပြောတာပါ။စီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေစုခါဖို့သမ္မတဒေါ်နယ်ထရမ့်ကဒီလအစောပိုင်းမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်တူရကီတပ်ဖွဲ့တွေစီးရီးယားမြောက်ပိုင်းကိုဝင်တိုက်တာပါ။အဲ့ဒီနောက်အမေရိကန်ကဂျာဝင်စစ်ဆေးပြီးအပြစ်ခတ်ရဆဲခဲ့ပါတယ်။ဒီအပြစ်ခတ်ရဆေးရေးဟာထာဝရဖြစ်မယ်ဆိုတာတူရကီကသူ့ကိုအာမခံထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်တူးနေမှာပြောပါတယ်။ဒီအချက်ကတူရကီပေါ်မကြသေးခင်ကချမှတ်ထားတဲ့ဒဏ်ခတ်ရည်ယူမှုတွေကျုံသိမ့်ဖြစ်စေမယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသညီညာရေးတာဝန်ကိုတခြားနိုင်ငံတွေယူသင့်တယ်လို့သမ္မတထရမ့်ကပြောပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစူးစမ်းနေတဲ့ဒီမိုကရက်ဆန်ဆန်စစ်ဆေးသူတွေတကပိတ်မင်းမြန်းနေတဲ့အခန်းထဲကို Republican လက်တော်မှ2000လောက်ကအတင်းဝင်ရောက်ခဲ့တဲ့အတွက်စစ်မင်းမှုကို9နာရီလောက်နှောင့်နှေးစေခဲ့ပါတယ်။ဒီလို့ရဟာသမရအတွက်တိတ်အထောက်ကူရတယ်လို့သမရအင်ဗျူကချက်တပရင်းနေမှာပြောပါတယ်။ဒါဟာတိတ်ကိုကောင်းတယ်လို့ဆိုလိုရင်းကိုသိစေခဲ့ကြောင်းနဲ့ဒါဟာသမရကိုအပြစ်ဝထောက်ခံကြောင်းပြသတာလို့သမရထရမ့်ရဲ့ပြောခွင့်က Stephanie Grisham က Fox သတင်းဌာနမင်းမြန်းကမှပြောပါတယ်။သူကိုတရားဆွဲဆိုနိုင်ရေးလှုပ်ဆောင်နေမှုတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ကြဖို့သမ္မတထရမ့်က Republican တွေကိုတိုက်တွန်းခဲ့တာပါ Republican အမတ်တွေဟာ Democrat တွေဥဆောင်လုပ်တဲ့စုံစမ်းမှုတကပိတ်ကျမ်းနာပွဲအခမ်းအနားကိုအတင်းဝင်ရောက်ခဲ့ပြီးတန်တမန်တွေနဲ့အမျိုးသားလုံခြုံရေးအရာရှိတွေရဲ့ထွက်ဆိုချက်တွေကိုလူသိရှင်ကြားထုတ်ပြန်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါတင်ဝင်ကျမ်းနာမှုတွေကို November လလယ်မှာစတင်မယ်လို့ပြောနေကြစီမှာပဲစုံစမ်းစစ်ဆေးမှုကိုဥဆောင်နေတဲ့ Democrat တွေထိန်းချုပ်ထားတဲ့အောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကတော့ဆယ်ရစတဲ့တွေကိုနောက်ဆုံးမှထုတ်ပြန်ပေးဖို့ရှိတယ်လို့ပြောပါတယ်
ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနောက်တဲ့ဘက်မှာနှုတ်ထွက်နိုင်ရင်ဂျိုးပန်းနာမှာအတားအဆီးကြုံနေရတဲ့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ကနိုင်ငံလုံးဆိုင်ရာမျိုးကောက်ပွဲကိုတတ်မှတ်ချင်တဲ့ဆိုပြီးဒီဇင်ဘာလ12ရက်နေ့မှာကျင်းပဖို့ကြာသပတေးနေ့ကတောင်းဆိုလိုက်ပါတယ် Brexit အရေးပြည်ထောင်ပါလီမန်ထဲမှာအချိန်ရှိကြာပြီးဆုံးမချက်မကျနိုင်ဖြစ်နေတဲ့အခြေအနေပေါ်အခုလိုမျိုးကောက်ပွဲဆိုပြီးကျင်းပတာကြောင့်နိုင်ငံဆန္ဒရှင်တွေကဝင်ပြီးဆုံးဖြတ်ပေးနိုင်မယ့်အခွင့်အရေးရလာစီမှာပါဒါပေမဲ့လေဒီလိုရွေးကောက်ဝယ်မျိုးကျင်းပခွင့်ရဖို့အတွက်အောက်တိုဘာထောက်ခံမဲ့သုံးဖို့နှစ်ပုံလိုအပ်ပြီးဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့အလုံးတော့ထောက်ခံမဲ့ရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးကွန်ဆာဗေးတစ်ပါတီအနေနဲ့လွတ်တော်ထဲမှာအမတ်နေရာထပ်ဝက်တောင်ရမှထားတာမို့အတိုက်ခံလီဘာပါတီရဲ့ထောက်ခံမဲ့အများပြားလိုပါတယ်လီဘာပါတီဘက်ကတော့လာမယ့်ကြာသပတေးနေ့ကျရင် EU ကနှုတ်ထွက်ရမယ့်ကိစ္စကိုလုံးဝပယ်ဖြတ်တယ်ဆိုတဲ့အာမခံချက်ရွေးကောက်ဝယ်ကျင်းပရေးထောက်ခံမဲ့မပေးခင်မှာလူကျင်တယ်လို့ပြောထားပါတယ်အောက်တိုဘာ30ရက်နေ့နောက်ဆုံးထွက်ထားပြီး EU ကနှုတ်ထွက်မယ်ဆိုတာဝန်ကြီးချုပ်ဂျွန်ဆန်ကတောက်လျှောက်အခိုင်အမာပြောလာတာပါ။လီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဗင်စီပို့တဲ့စာထဲမှာဝန်ကြီးချုပ်ဂျွန်ဆန်ကဒီဇင်ဘာလ12ရက်နေ့မှာယူကော့ပွဲလွှတ်လိုက်တာကြောင့်ခရစ်စမတ်မတိုင်ခင်မှာလွှတ်တော်နဲ့အဆူအသက်ပေါ်လာစီပါမယ်။ ရွေးကောက်ပွဲမှာကျွန်တော်အများစုအနိုင်ရရင်ကျွန်တော်စိတ်ဆက်ညှိနှိုင်းထားတဲ့သဘောတူညီချက်အစ်စ်ကိုအတည်ပြုပါမယ်။ဇန်နဝါရီလမှာ Brexit ကိစ္စအပြတ်လုပြီးတိုင်းပြည်ရှေ့ဆက်သွားပါမယ်လို့ရည်ထားပါတယ်
။ American ကုမ္ပဏီကြီးတွေဟာသူတို့ရဲ့တရုတ်ဈေးကွက်မပြတ်အောင်နိုင်ငံတန်ဖိုးကိုရောင်းစားနေကြတယ်လို့ American ဒုသမရ Mike Pence ဝေဖန်လိုက်ပြီးတရုတ်အစိုးရကထိခိုက်စေတဲ့မိန့်ခွန်းကို Washington က Wilson Center မှာပြောကြားခဲ့ပါတယ်။ American ရဲ့စံတန်မိုးတွေမြင့်တင်နေတဲ့ကြောင်းပြောနေတဲ့ American ကုမ္ပဏီအများအပြားဟာတရုတ်ကွန်မြူနစ်ပါတီရဲ့ဝေဖန်မှုတွေကိုမကြားကြင်အောင်ဆောင်ပြီးသူတို့ရဲ့တရုတ်ဈေးကွက်တွေမပြတ်အောင်အကာအကွယ်ပေးနေတယ်လို့လည်းပြောပါတယ်။အထူးသဖြင့်နာမည်ကြီး American အားကစားပစ္စည်းထုတ် Nike ကုမ္ပဏီနဲ့ NBA American Basketball အဖွဲ့ကြီးတို့ဟာတိုးတက်တဲ့ Corporation ကြီးတွေလို့နာမည်ခံပြီးလူခွင့်ရေးချိုးဖောက်မှုတွေကိုတမင်လှည့်လို့ရှုနေတာဟာတိုးတက်တာမဟုတ်ပဲဆုပ်ဥတာတာဖြစ်တယ်လို့ဒုသမရကဝေဖန်ပါတယ်။လူမှုတရားမျှတမှုရှိတဲ့ကုမ္ပဏီဖြစ်တဲ့ကိုကူကိုကြော်ညာနေတဲ့ Nike ကုမ္ပဏီကဟောင်ကောင်ရင်းနဲ့ပတ်သက်ရင်မသိကြအောင်ဆောင်နေတယ်လို့ပြောပါတယ်။ Houston Rocketsဘတ်စကတ်ဘောအသင်းမန်နေဂျာကဟောင်ကောင်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့နဲ့ဟောင်ကောင်သားတွေနဲ့တသားတည်းရှိတယ်လို့တွစ်တာမှာရေးခဲ့လို့တရုတ်အစိုးရကဒီအသင်းနဲ့ပတ်သက်တဲ့ပစ္စည်းတွေရောင်းချဖို့မပြုတာကိုမသိကြံဆောင်နေတယ်လို့ဝေဖန်ပါတယ်။ NBA American Basketball အဖွဲ့ကြီးကနာမည်ကြီးအားကစားသမားတွေကလည်းလွတ်လပ်ခွင့်အတွက် American နိုင်ငံကိုဝေဖန်နေရှိပေမဲ့တခြားလူတွေရဲ့လွတ်လပ်ခွင့်အတွက်ကြတော့နှုတ်ဆက်နေကြတယ်လို့လည်းဒုသမရကပြောပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ညဘိုင်းလိုမီတာ40 kHz 9133ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်အမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ကြီးရာတခြားနိုင်ငံသားဝင်ကြီးဒေးဗစ်စတူဝဲဟာအော်တိုဘားလ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံသားဌာနရဲ့အော်တိုဘားလ24ရက်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုခီးစဉ်ဟာတခြားနိုင်ငံသားဝင်ကြီးအနေနဲ့မစ္စတာစတူဝဲရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ခီးစဉ်တွင်နေပြည်တော်မှာအရာဖက်အစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့မှာတော့အရာဖက်လူမှုအဖွဲ့အစည်းတွေနဲ့လူမျိုးစုတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကိုလည်းတော့အဖို့ရှိပြီးပြည်နယ်ဆိုးရွားတာဝန်ရှိသူတွေနဲ့လူမှုဝန်ပိုင်းကောင်ဆောင်တွေပြည်ပခဘေးဒဏ်သင်ခဲ့သူတွေလူသားစာနာမှုအကူအညီပေးနေတဲ့အမေရိကန်ရဲ့လက်တွဲလှုပ်ဆောင်ဘက်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။တရုတ်ဝန်ကြီးဒေးဗစ်စတူဝဲရဲ့ခီးစဉ်ဒီခီးစဉ်ဟာအာရှဒေသ6နိုင်ငံခီးစဉ်တစ်ပိုင်းဖြစ်ပြီးဂျပန်နိုင်ငံကနေတဆင့်မြန်မာနိုင်ငံကိုလာမှာပါ။မြန်မာနိုင်ငံကနေတဆင့်မလေးရှားအဲဒီနောက်ထိုင်းနိုင်ငံကိုခီးဆက်ပြီးဗန်ကောက်မြို့တော်မှာကျင်းပမယ်35ကြိမ်မြောက်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအရှေ့အာရှထိပ်သီးအစည်းအဝေးအင်ဒိုပစိဖိတ်စည်းဝေးဖိုရမ်တို့ကိုတက်ရောက်မှာပါ။ထိုင်းနိုင်ငံ၄ရက်ခီးစဉ်ပြီးရင်တော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုဆက်သွားမှာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်ထဲကဗီယက်နမ်ရေပိုင်နဲ့ထဲရောက်နေတာ၃လကျော်နေပြီဖြစ်တဲ့တရုတ်ရင်းနှံရှာဖွေရေးတင်မော်ဟာကျစပရီနီကတော့ဗီယက်နမ်တင်မော်တွေနဲ့ထိတိုက်တွေ့ခဲ့ပြီးအဲ့ဒီမနက်ပိုင်းမှာပဲတရုတ်နိုင်ငံပဲပြန်လည်ထွက်ခွာသွားပါတယ်။တရုတ်တင်မော် HNDC8 ဟာနောက်တရုတ်တင်မော်အနည်းဆုံး20ခြံရန်ပြီးဗီယက်နမ်ထိန်းချုပ်တဲ့ရေပိုင်နဲ့စီးပွားရေးဇုန်တွေကနေထွက်ခွာသွားကြောင်းဒီတင်မော်လှုပ်ရှားမှုကိုလိုက်ကြည့်နေတဲ့ Marine Traffic Website ရေကြောင်းမှတ်တမ်းတွေမှာဖော်ပြပါတယ်။တဘာဝတင်ရန်စတာပေါ်ကျွေတီတောင်ကျုပ်ပင်လယ်ပြင်နေရာများစုကိုတရုတ်စစ်အကသူတို့ပိုင်ချောင်းကျင်းညာထားတယ်လို့ Brunei, Malaysia, Philippines, Taiwan နဲ့ Vietnam တို့ကလည်းသူတို့ပိုင်ဆိုင်ချောင်းကျင်းညာထားတာဖြစ်ပါတယ်။တရုတ်ကဗီယက်နမ်ရေပြင်နာတိုင်းထွာမှုတွေဆက်လုပ်ခဲ့တဲ့ဇန်နဝါရီလအစောပိုင်းကတည်းကစပြီးတရုတ်နဲ့ဗီယက်နမ်ကြားတင်မာမှုတွေတိုးလာခဲ့တာပါ။အ
ိန္ဒိယနိုင်ငံကအုပ်ချုပ်တဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ပြောဆိုခဲ့တဲ့ပေါ်အခြေတင်ဖြစ်နေတာကိုဖြေရှင်းဖို့မလေးရှားနိုင်ငံကကြိုးစားနေပြီးအိန္ဒိယနိုင်ငံမှာပါဝင်တဲ့16နိုင်ငံကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တခုကိုဒီနှစ်မှာလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်နေပါတယ်။ပြီးကြတဲ့လကုလသမဂ္ဂဒုတိယညီလာခံမိန့်ခွန်းထဲမှာဝန်ကြီးချုပ်မဟာဒီယာကအိန္ဒိယဟာကက်ရှမီးယားဒေသကိုကျူးကျော်သိမ်းပိုက်ထားတယ်ဆိုပြီးပြောခဲ့တာကြောင့်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။ဂျမ်မူးနဲ့ကက်ရှမီးယားဒေသတွေရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်အဆင့်အတန်းကိုအောက်လ9ရက်နေ့မှာအိန္ဒိယကပြန်ယူသိမ်းခဲ့ပြီးဒါဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ခိုင်မာပြောပြီးတော့အထူးသဖြင့်မိုးစလေလူများစုတိုင်းပြည်တွေနဲ့ဒီနိုင်ငံအပါအဝင်ပြည်ပကဝေဖန်ပြောဆိုတာတွေကိုပယ်ချထားပါတယ်။မဟာဒီယာပြောပြီးတဲ့နောက်မလေးရှားစောင်းအုပ်စီကိုတပိတ်မှောက်ဖို့အိန္ဒိယကုန်သည်တွေကတောင်းဆိုခဲ့ပြီးအဲလိုလုပ်ရင်ကုန်သွယ်ရေးစစ်ပွဲဖြစ်တဲ့အဆင့်ရောက်သွားမယ်လို့ဝန်ကြီးချုပ်မဟာဒီယာကတုံ့ပြန်ပါတယ်။ဒါကြောင့်လဲဒေသဆိုင်ရာအလုံးပါဝင်သောစီးပွားရေးမိဖက်လို့ဆိုရမယ်။ RCEP စာချုပ်နဲ့ပတ်သက်တဲ့စစ်ဆေးညှိနှိုင်းမှုတွေကိုထိခိုက်လာမယ်အရေးအိန္ဒိယဘက်မှစိုးရိမ်လာကြတာပါ။တရုတ်ဦးဆောင်တဲ့ RCEP စာချုပ်လက်မှတ်ထိုးမဲ့ထဲမှာမြန်မာအပါအဝင်အာဆီယံ10နိုင်ငံတရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်ပါတယ်ဒီစာချုပ်ကနေကမ္ဘာစီးပွားရေးရဲ့39ရာခိုင်နှုန်းလောက်စုပေါင်း GDP နဲ့ဆိုရင်ဒေါ်လာထရီလီယံ50လောက်ရှိပြီးလူဦးရေပေါင်း 3.4 ဘီလီယံရှိမဲ့ပေါင်းဆက်ဈေးကွက်ကြီးတစ်ခုကိုဖန်တီးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
တရုတ် Pine Video Application to Cook at TikTok. American Donson to Rigotio Sua Tolamu Lunayan, Panty Pinine, Lala, Shinny Raja, Amuda Lunui, and the Ashimshi, Songzan people, take that American Teledorman who got down so like Barry, TikTok, Amuda Lunui, and the Ashimshi, Songzan people, Muda Tolay, Tana, DNA, G. Gago, a Teledor Democratic Party Council, Chuck Schumann, Republican, a Teledorma, Tom Cotton Doga, down so like Taba, American Piansu to Kuraman, and Luan Tante, a Tompune, TikTok. American Nango Dandian Taulam, Lonan, and Yashini Raja, Hilu Mushu, Temulu, Madriga, Piovare, TikTok go Pine, Bite Dance go, American Nangandaria, Chelet in Pelgo, Dil Talani River, Tinja Tonsurari, Lonan, Delule, Lotama, Schumann, and Cotton Doga, Pioja Givare.
Direct from Washington, the voice of America.
တောက်ချာနေမနေပိုင်းထိတန်းရောက်သတင်းတွေကိုကိုကြောကြောတင်းနေတော့ခင်မျိုးတက်တို့ပြောပြပေးကြတာပါအခုတော့သတင်းလာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့ဗမလိုက်လှူရှာမှုအဖွဲ့ကPR တစုံတရာပေးမှာမဟုတ်တယ်လို့အခုညီလေးရနိုင်မှာမဟုတ်ကြောင်းညူရောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်သူဆွမ်းကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းလာမှာဦးဟ
န်ကြီးကတော့ဟို moral support တော့ရနိုင်တာဗောနော်သို့တော်လည်းပဲဟိုကျွန်တော်တို့ထူးထူးခြားခြားအကူအညီတော့ရကြရတော့မရှိပါဘူးဘမ်လိုက်လှုပ်ရှားမှုဖွဲ့စတဲ့ထူထောင်တဲ့အချိန်နဲ့အခုချိန်ကလည်းပဲနှစ်ပေါင်းကတော်တော်ကြာလာပြီနှစ်ပေါင်းက58ဆိုတော့အခု60လောက်ဖြစ်လာပြီဆိုတော့ခါကြတော့ဟိုအရင်ဘမ်လိုက်လှုပ်ရှားမှုတီထောင်စတော့ကအလားဟိုနိုင်ငံရေးအခြေအနေနဲ့အခုချိန်နဲ့လည်းကွဲပြားသွားပြီအဲဆိုတဲ့ခါကြတော့အယူဆတွေလည်းမျိုးကွဲပြားတဲ့ခါကြတော့ဟိုကျွန်တော်တို့အယူဆရခြိနှောင်စီနှောင်မှုတစ်ခုရှိတော့လည်းပဲတနင်္ဂနွေရက်ကျိုးစည်းပွားတွေလဲတော်လေးကွဲပြားသွားတယ်ကမ္ဘာအခြေအနေကလည်းအများကြီးပြောင်းလဲသွားတယ်ဆိုတော့နိုင်ငံရေးရတယ်ပဲပုံမလင်းပြောရင်တော့ဟိုပါတော့ unified support တို့ position ကိုရဖို့တိတ်တော့မလွယ်ဘူးပေါ့ဒါပေမဲ့ကိုနဲ့ဟိုတတ်တူတတ်မြတ်သဘောထားတူညီတဲ့နိုင်ငံတွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့ကဲ့ဒီလိုကျွန်တော်တို့ဘက်ကပြောတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအပေါ်မှာဖိအားများရှိပါသလားခင်ဗျာဒီလို
အဲကျွန်တော်ထင်တာတော့ဒီလောက်မရှိပါဘူးခင်ဗျာဘယ်မလဲဖွဲ့ထဲမှာဟိုတိုင်းလည်းပဲဟိုတနိုင်ငံချင်းအပေါ်မှာဖွဲ့ဝင်နိုင်ငံချင်းတူနဲ့တူနိုင်ငံကြီးကဖိအားပေးတဲ့ဟာကိုကျွန်တော်လက်ကမခံဘူးလေမူအရောက်လည်းမခံတာအဲအဲ့လိုအခြေအနေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဘယ်မလဲလှုပ်ရှားမှုမှာနှစ်စဉ်ကျွန်တော်တို့ကဟိုဘယ်မလဲဟိုထိပ်သီးညီလာခံရှိလဲအပြီးမှာကျွန်တော်ကြီးညာစာရန်ထုတ်တယ်လေအဲ့တော့ဂျင်းနာစာရန်ထုတ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တနိုင်ငံဗမလိုက်ဖွဲ့ဝင်နိုင်ငံအချင်းချင်းတယောက်နဲ့တယောက်ဟာလာနိုင်ငံကြီးကဟိုပုတ်ချဖိနှိပ်ပြီးတော့ဟိုတွန်းအားပေးတဲ့ဖိအားပေးတဲ့ဟာမျိုးကျွန်တော်တို့ထည့်လို့မရှိပါဘူး။ဟိုထည့်တဲ့ဟို issue တချို့ဆိုတာလည်းပဲသက်ဆိုင်ရာနိုင်ငံကြီးကိုယ်တိုင်ကသဘောတူပြီးတော့ဟိုကျွန်တော်တို့ထည့်တဲ့ဟာတွေပဲရှိတယ်။အဲ့တော့ဟိုဗမလိုက်တို့ဟိုကျွန်တော်တို့အရင်အစည်းအဝေးတွေမှာတော့ဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့လိုချင်တဲ့ဟာမျိုးဒီ UN က resolution ဟာမျိုးစာသားတွေထည့်ပြီးတော့ကျွန်တော်တို့ကိစ္စကိုရေးကျင်တဲ့ဟာတွေတော့ဟိုစူးစမ်းမှုတွေရှိတော့လည်းပဲကျွန်တော်တို့လက်မခံပါဘူး။မူရလည်းဟိုကျွန်တော်လက်မခံဘူးတခြားနိုင်ငံတွေကလည်းကျွန်တော်တို့ဗမလာရဲ့ဟိုလုပ်ငန်းဟိုပါပေါ့နော်ကျွန်တော်တို့ rules of procedure ရလည်းပယ်ချလို့ရပါတယ
်။ကျွန်တော်တို့တစ်ခါကျွန်တော်လည်းတိုကြားလိုက်ပါတယ်ခင်ဗျာဟို Commonwealth တည်ညီလာခံမှာဆိုလို့ရှိရင်လည်းဒီဘင်္ဂလားဒေ့ရှ်ဘက်ကကျွန်တော်တို့ဝန်ကြီးတယောက်ကနေပြီးတော့ဒီလိုဟိုကျွန်တော်တို့ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဗောနော်ဟိုရောက်နေတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာဖိုရမ်တွေအတိုင်းမှာတမကြီးတို့ဟိုအတွက်ကကြိုတင်ပြီးတော့ဗောနော်ဟိုဒီလိုပြန်လည်တုံ့ပြန်မှုတွေပြင်ဆင်ထားတာပဲလေရှိပါသလားခင်ဗျာ
ဟုတ်ဒါတော့ဗျာဟိုဘယ်နေရာပဲဖြစ်ဖြစ်ကျွန်တော်တို့ကိစ္စပြောလိုက်တော့ပြန်ပြီးတော့ဟုတ်တော့ပြန်မှာပေါ့ Commonwealth လိုဟာမျိုးကကျွန်တော်လည်းမပါဘူးလေကျွန်တော်လည်းလက်မဆိုင်ဘမ်လိုက်တော့ကျတော့အများရန်ကျွန်တော်အစဉ်အသင့်ပြင်ထားရတာပေါ့ဗျာဟိုသူ့ရဲ့မူနဲ့လည်းမကန့်ညီဘူးဒီဟာကတော့ဘယ်လိုမှလက်ခံလို့မရဘူးတခြားနိုင်ငံတွေလည်းမခံပါဘူးဟုတ
်ကဲ့
ဘင်္ဂလားဒေ့ရှ်ကတော့သူကတော့ညီမျိုးစုံနဲ့သူကပြရားပေးမှာပဲလေကျွန်တော်တို့ကအခုပြောနေတာဒီကိစ္စနဲ့နိုင်ငံရှင်းရမယ်ကိစ္စဒါပေမဲ့သူကတော့အကုန်လုံးဒီနိုင်ငံတကာမှာလှည့်ပတ်ပြီးတော့ကျွန်တော်တို့ညီမျိုးစုံနဲ့ပေါ့နော်ပြရားပေးတာအဲ့ဒါတော့ကောင်းကျိုးတော့မပေးဘူးပေါ့ဗျာမကောင်းဘူးကျွန်တော်တို့နိုင်ငံချားမှာ
နော်နောက်ဆုံးမိကွန်းတစ်ခုပါကောဒီဘမ်လိုက်ဖွဲ့ကြီးဖွဲ့စည်းထားတာနှစ်ကလည်းတော်တော်လေးကြာပြီပေါ့နော်နောက်ဟိုတုန်းကတော့ကျွန်တော်တို့အင်အားကြီးနှစ်နိုင်ငံအကြားမှာဘမ်လိုက်ဖို့အတွက်ဆိုရယ်ယူရဲချက်နဲ့ဟိုဖွဲ့စည်းခဲ့တာပေါ့အခုဘမ်လိုက်ဖွဲ့ကြီးကအခုခင်းတဲ့ပုံမှာပေါ့နော်ဘလောက်ထိဆက်ဆက်မှုရှိနေပါသလဲခင်ဗျာဟိုကျွန်တော်တို့ relevancy ပေါ့ခင်ဗျာ
ဘမ်လိုက်ရဲ့မူတွေအခုထိဟိုရှိလောင်မှုရှိနေသေးတဲ့ဟာတွေကတော့ ဟိုဗမလာရဲ့အဓိကအခြေခံမူကြီးတွေဖြစ်တဲ့တနင်္ဂနွေပြည်တွင်းရေးကိုတနင်္ဂနွေနေ့ပြီးဝင်ရမစွဖက်ဖို့နိုင်ငံတနင်္ဂနွေချုပ်ချာအာဏာနဲ့နိုင်ငံဒီကန်ခိုင်မြဲရေးကိုလေးစားဖို့နောက်တစ်ခုကတော့နိုင်ငံနဲ့တနင်္ဂနွေနိုင်ငံချင်းဆက်ဆံရေးမှာပဋိပက္ခသို့မဟုတ်အငင်းပါမှုဖြစ်ပြီးငင်းချမ်းသောညီလာအဖြစ်ဖြစ်ရှင်းဆောင်ရွက်ကြဖို့ဆိုတဲ့အခြေခံမူကြီးတွေဒါတွေအားလည်းပဲကျွန်တော်တို့ UN Charter မှာလည်းပဲအဓိကအခြေခံမူတွေပဲလေဆိုတော့ဒီဟာတွေကတော့ relevant ဖြစ်တုံးပဲဒါတွေကတော့ကျွန်တော်တို့ကြောင်းလဲလို့မရတဲ့အခြေခံမူကြီးတွေအခုထိအောင်ကိုကျွန်တော်တို့ကနိုင်ငံတိုင်းကလိုက်နာဆောင်ထင်းရမယ်အခြေခံမူကြီးတွေ
ညောင်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူစွမ်းက VOA ကိုပြောခဲ့တာပါ။အဇာဘိုင်ဂျန်နိုင်ငံဘကူးမြို့ကဘက်ပလိုက်လှူရှားမှုအစည်းအဝေးကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားအရေးကြီးဆုံးဆောင်ရွက်ရမယ့်ကိစ္စဟာနေရက်ဆုံးကွာသူများပြန်လာရေးအတားအဆီးဖြစ်နေတာတွေကိုအတူတကွဖြေရှင်းရေးဖြစ်ကြောင်းရခိုင်ပြည်နယ်အတွင်းနေထိုင်ခဲ့ကြသောစစ်စစ်ပြည်သူများအားလုံးကိုပြန်လည်လက်ခံရန်အစဉ်သင့်ရှိကြောင်းသူရဲ့မိန့်ခေါ်မှာထည့်သွင်းပြောကြားခဲ့ပါတယ်။ဗမာလူရှားမှုအဖွဲ့ထိပ်သီးအစည်းအဝေးကိုအောက်တိုဘာလ25ရက်နဲ့26ရက်နေ့တွေမှာအဇာဘိုင်ဂျန်နိုင်ငံဘာကူးမြို့မှာဆက်လက်ကျင်းပသွားမှာဖြစ်ကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းမရှင်တစ္ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုဆက်သွယ်မြင်းမြန်းချက်ကိုလည်းနှားဆင်ရအောင်ပါဒေါ်ဆန်းစုကြည်ပြောသလိုရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်လူရဲကိုသူတို့အာရုံမဆိုင်ခဲ့ဘူးဆိုတာမဟုတ်ဘဲနဲ့အဓိကအင်အားအစမတန်သုံးပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အထိမြန်မာစစ်တပ်ကနှိမ်နင်းခဲ့တဲ့လူရဲကိုအဓိကထောက်ပြတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတုံ့ပြန်ပြောဆိုပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာသူရဲ့6နှစ်သက်တမ်းနောက်ဆုံးနှစ်အဖြစ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုတင်သွင်းတဲ့အချိန်နယူးယောက်ကိုရောက်နေတဲ့ရန်ဟီလီကိုမတ်အင်ဂျင်နိုင်ငံ Skype ကနေတိုက်ရိုက်ဆက်သွယ်မိမြန်နာမှာသူကအခုလိုစပြီးတော့ပြောပါတယ
် Well I haven't read the entire interview but I've seen those headlines I visited those three outposts in northern Rakhine
ဒီအမေးပြေတစ်ခုလုံးကိုတော့ကျွန်မမဖတ်ရသေးပါဘူးဒါပေမဲ့ဒီသတင်းနဲ့ပတ်သက်တဲ့ခေါင်းကြီးတွေကိုတော့ကြည့်ပြီးပါပြီရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်ခံရတဲ့နေကြားဆောင်စခန်း၃ခုကို2016ခုနှစ်ကကျွန်မကိုယ်တိုင်တွားကြည့်ခဲ့ဘူးပါတယ်ဒါပေမဲ့လို့ဒေါန်ဆန်းစုကြည်ဆွဆွဲပြောဆိုခဲ့တဲ့အတိုင်းအာဆာတိုက်ခိုက်မှုကိုနိုင်ငံတကာအတိုင်းဝန်ကဝေဖန်ရှုံချမှုမရှိဘူးအာယုံဆိုင်ခဲ့ဘူးဆိုတာမဟုတ်ပါဘူးဒီဖွဲ့ဟာရည်ရွယ်ချက်ကောင်းတဲ့အဖွဲ့တစ်ခုမဟုတ်ဘူးဆိုတာကျမတို့သိပါတယ်နောက်လက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်သူတို့အဖွဲ့ရဲ့တိုက်ခိုက်လှုပ်ရှားမှုတွေကိုကျမတို့အားလုံးကန့်ကွက်ရှုံချခဲ့တယ်ဆိုတာကိုသတိရကြမှာပါဒါပေမဲ့ဒီတိုက်ခိုက်မှုကိုပြန်ပြီးတုံ့ပြန်တဲ့အပိုင်းကိုကြည့်မယ်ဆိုရင်တော့နိုင်ငံတကာဥပဒေအရမေးခွန်းထုတ်စရာဖြစ်လာတာကအစမတန်အင်အားသုံးခဲ့သလားဆိုတာအရေးအကြီးဆုံးအချက်ဖြစ်ပါတယ်။လူပေါင်း၈သိန်းလောက်မောင်းထုတ်ခံရပါတယ်။လူအများပြားဟာအတင်းအဓမ္မပြုကျင့်ခံရတာ၊ညှဉ်းပန်းနှိပ်စက်ခံရတာ၊အသက်ရှင်ရမိရှို့တတ်ခံရတဲ့အခြေအနေတွေတောင်ရှိခဲ့ပါတယ်
။ဒေါ်ဆန်းစုကြည်ဘက်ကရေပေါ်ကအဖြစ်ပေါ့နော်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းပေါ်မှာသူအာဏာမရခင်နဲ့ဒီအာဏာရပြီးနောက်ပိုင်းအချိန်မှာဟိုသူ့သဘောထားပြောင်းလဲလာတဲ့အခြေအနေကိုမစ္စယန်ဟီလီနေနဲ့ဘယ်လိုပုံဖော်ပြောနိုင်မလဲရှင
် That's a million dollar question of the century that if you go back and there you see
ဒီမိကုန်းကဒီရာစုနှစ်အတွက်ဒေါ်လာတန်းချီတန်းနဲ့မိကုန်းမျိုးပါသူကသူ့ရွေးကောက်ပွဲအတွက်သူ့ NLD နိုင်ရေးအတွက်ပဲကြိုးစားနေလဲဆိုတာတွေ့နိုင်ပါတယ်ဒါပြင်နောက်ပိုင်းသူဟာနိုင်ငံရေးသမားတယောက်ဆိုတာကိုကျမမြင်နိုင်ပါတယ်ဆိုတာကိုကျမတို့မမိတ်တတ်ပါဘူ
းမြန်မာနိုင်ငံမှာဖြစ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေထဲမှာအရေးကြီးဆုံးအရာတစ်ခုကိုပြောပါဆိုရင်ဘာလို့ပြောနိုင်မလဲရှင
် I would say there is just one worst situation in Myanmar there are many
မြန်မာနိုင်ငံမှာဆိုးရနေတဲ့အခြေအနေကအများပြားရှိနေတာပါဒါပေမဲ့အရေးကြီးဆုံးတစ်ခုကိုစပြီးပြောပါဆိုရင်တော့ရခိုင်ရေးကိုပြောချင်ပါတယ်ရခိုင်ပြည်နယ်မှာကျုံ့ရတဲ့ကိစ္စနှစ်ရက်ရှိပါတယ်။တစ်ခုကရွန်ဂျာရီထွက်ပြရတဲ့အချိန်ဟာ2016ဩဂုတ်လနဲ့အောက်တိုဘာလကစခဲ့တာဖြစ်ပြီး2019ဩဂုတ်လဖြစ်ရမှာတော့အချိန်ပိုဆိုးခဲ့ပြီးတော့ထွက်ပြေးခဲ့ရတဲ့လူပေါင်းအဆမတန်များပြားခဲ့ပါတယ်။နောက်တစ်ခုတမရော်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပါ
။ဆိုရပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကပြင်ဆင်နေတဲ့အပိုင်းမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ဒီ ICJ နိုင်ငံတကာတရားရုံးတို့ရဲ့ပါဝင်စီရင်လာမယ့်အခြေအနေကရောဘယ်အတိုင်းအတာတည်းရောက်နေပြီလဲရှင
်။ Well somebody has to be responsible and face အ
ရေးပါတဲ့သူတယောက်ကတော့မဖြစ်မနေတာဝန်ယူတာဝန်ခံရမှာဖြစ်တယ်လို့အရေးယူခံရမှုကိုလည်းရန်ဆိုင်ရမှာဖြစ်ပါတယ်ဘယ်လိုမှအတိုင်းဝိုင်းမှာမဆိုဒီလိုစနစ်မျိုးကိုဥပဒေစိုးမိုးရေးလို့ခေါ်ကြပါတယ်စစ်တပ်ကတပ်အင်အားနဲ့ကျူးလွန်တဲ့ပြစ်မှုအဆင့်မျိုးဖြစ်လာတဲ့ဆိုရင်ဒဏ်ခတ်အရေးယူခံရမှာဖြစ်တယ်လို့သူတို့ကျူးလွန်မှုတွေအတွက်ပြန်ပြီးပေးဆက်ဖို့တရားမျှတမှုရဖို့အတွက်ဆောင်ရွက်ရမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်မှုကျူးလွန်မှုအမျိုးအစားဟာICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ ICJ နိုင်ငံတကာတရားရုံးတို့ကနေကြားဝင်ပြီးတရားစီရင်ပိုင်ခွင့်ရှိတဲ့အနေအထားဖြစ်ပါတယ
်။ဒီနှစ်2019မှာတော့ဟိုကုလသမဂ္ဂဘက်ကမစ်လီကိုဆက်ပြီးတော့တက်တန်းတိုးမဲ့အခြေအနေဘယ်လိုရှိပါလဲရှင့
်။ they wanted in December of 2017 when I was already in my fourth year.
ကျွန်မကိုတာဝန်ပေးထားတဲ့လေးနှစ်တက်တန်းမြောက်ဖြစ်တဲ့2019ဒီဇင်ဘာလကလေးကမြန်မာအစိုးရကကျမနေရာမှာတခြားတယောက်နဲ့အစားထိုးချင်နေကြတာပါ။ဒါပေမဲ့လည်းလူခွင့်ကောင်စီကနေနှစ်ဆန်ဆုံးဖြတ်ချက်ချရမှာကျမကိုပဲဆက်ပြီးတာဝန်ပေးခဲ့ပါတယ်။အထူးကိုယ်စားလှယ်တာဝန်အတွက်အမြင့်ဆုံးတက်တန်းကို6နှစ်ဖြစ်နေသတ်မှတ်ထားပါတယ်။ဒါကြောင့်ကျမရဲ့တက်တန်းဟာနောက်နှစ်မတ်လမှာဆိုကုန်ဆုံးပါပြီ။နောက်ထပ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ဟာလည်းမတ်လမှာပဲတာဝန်ပေးရခံရမှာဖြစ်ပါတယ်။
မအင်ဂျင်နိုင်ဆက်သွယ်နေမြန်ထားတာပါအခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးရအောင်ပါရှင်ပါကစ္စတန်နိုင်ငံထဲကဘာသာရေးအထူးမြေနေရာတစ်ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးတွေနေဆက်ဖြတ်ကျော်ပြီးတော့ဖျားဖူးသွားခွင့်ရနိုင်တဲ့သမိုင်းဝင်သဘောတူညီချက်တရက်ကိုပါကစ္စတန်အိန္ဒိယနှစ်နိုင်ငံကြားကြာတာပြီးနေကသဘောတူညီလိုက်တဲ့အတွက်စစ်လူမျိုးတွေဟာဗီဇာမလိုဘဲနဲ့သွားလာခွင့်ရတော့မှာဖြစ်ပါတယ်ဂျက်ဖ်ကာစတာရဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့တောင်အာရှဒေသတွင်းကအိန္ဒိယနဲ့ပါကစ္စတန်ပြိုင်ဘက်နှစ်နိုင်ငံကြားတင်းမာမှုတွေရှိနေခြင်းမှာပဲပါကစ္စတန်နိုင်ငံထဲမှာဆစ်လူမျိုးတွေဖျားဘူးသွားခွင့်ရရှိဖို့ရှာရှာပါပါပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ဆစ်ဘာသာရေးကောင်းဆောင်ဂူရုနာနက်16ရာစုထဲမှာကွယ်လွန်ခဲ့တဲ့နေရာမှာတိဆောက်ထားတယ်လို့အစဉ်လာအားဖြင့်ယုံကြည်ထားကြတဲ့ဂွာဒရာဖျားကျောင်းရှိရာပါကစ္စတန်နိုင်ငံလေးကကာတာပူးမျိုးကိုတီးတန့်ဆက်သွယ်ဖောက်လုပ်ထားတဲ့ဈေးညံလမ်းကြောင်းကနေအိန္ဒိယနိုင်ငံကစိတ်ဖျားဘူးတွေဗီဇာမလိုဘဲနေစားဖြတ်ကျော်ဝင်ရောက်ခွင့်ရမှာဖြစ်ပါတယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲအရာရှိကြီးတွေနေစားမျိုးဖြစ်တဲ့ကာတာပွားမှာဂျာတာပရင်းနီကတွေ့ဆုံပြီးဖျားဘူးတွေကိစ္စသမိုင်းဝင်သဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြတာပါ။အိန္ဒိယဘက်ကစိတ်ဖျားဘူးတနေ့ကို9000အထိနေ့စဉ်လာရောက်လေပတ်နိုင်ကြမှာဖြစ်တယ်လို့ပါကစ္စတန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကသဘောတူလက်မှတ်ထိုးပွဲခန်းနာပြီးဒင်းနောက်တွေကိုပြောပေမဲ့အချင်းအကန့်အသတ်နဲ့သာတွားခွင့်ပေးမှာဖြစ်တယ်လို့အိန္ဒိယပြည်ထရေးဝန်ကြီးဌာနတွဲဘက်အတွင်းဝန် SCL Dusk ကပြောပါတယ
် The corridor is open from dawn to dusk. Pilgrims traveling the morning will have to come back by evening the same day.
ဖျားဖူးစည်ညလမ်းကိုအာယုန်တက်အချိန်ကနေဝင်ချိန်အထိဖွင့်ထားပေးမှာပါဖျားဖူးတွေအနေနဲ့မနက်မှသွားကြပြီးအဲ့ဒီတနေ့ထဲမှာပဲညနေရောက်ရင်ပြန်လာကြရမှာပါအခုသဘောတူညီတဲ့အထဲမှာညအိမ်ညနေခွင့်မပါပါဘူးချူတင်ကျညာအတိပေးမဲ့အထူးနေ့ရက်တွေကလွဲလို့ဒီဖျားဘူးလမ်းကြောင်းကိုတစ်နှစ်ပတ်လုံးဖွင့်ထားပေးမှာဖြစ်ပါတယ်
။နှစ်ပတ်တင်းမာမှုတွေမကြာခဏဖြစ်တတ်တာကြောင့်ဒီဖျားကြောင်းကိုတွားရောက်ဖျားဘူးခွင့်ရဖို့အိန္ဒိယနိုင်ငံကလူနည်းစုဖြစ်တဲ့ဆိတ်တွေကတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်။ဆိတ်ဖျားကြောင်းကိုတွားမဲ့ဇင်းညံလမ်းဟာအိန္ဒိယနေဆက်ကနေဖျားကြောင်းအထိလမ်းကြောင်းတိုက်ရိုက်ဖောက်လုပ်ထားပြီးဘေးနှစ်ဖက်နှစ်ချက်မှာခြံစည်းရိုးတွေကာယံထားတာပါ။ဖျားဘူးတွေဟာတူးချင်းဖြစ်ဖြစ်အုပ်စုလိုက်ဖြစ်ဖြစ်တွားရောက်လည်ပတ်နိုင်မှာဖြစ်ပြီးအိန္ဒိယဘက်ကဖျားဘူးစင်းကို10ရက်ကြိုတင်ပေးဖို့ရမှာဖြစ်တယ်လို့ပါကစ္စတန်ဘက်ကဖျားဘူးစင်းကို4ရက်ကြိုတင်ပေးဖို့ရမှာဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်ရဲ့မူဝါဒဖြစ်တဲ့ဘာသာပေါင်းစုံသဟဇာရာဖြီးကိုမြှင့်တင်ဖို့နဲ့အခြားဘာသာအားလုံးကိုလေးစားရမယ်ဆိုတဲ့အစ္စလမ်ဘာသာအစိုးရတွေအရပါပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်းကတိပေးထားတဲ့အတိုင်းဆိတ်ဖျားကြောင်းကိုတွားမဲ့ဈေးညံလန်တည်ဆောင်ရေးလုပ်ငန်းအတွက်နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ဖို့အိန္ဒိယပါကစ္စတန်နိုင်ငံသဘောတူညီခဲ့ကြပါတယ်ဒီဈေးညံလမ်းကြောင်းကိုဆိတ်ဘာသာရေးခေါင်းဆောင်ဂူရုနန်နာရဲ့နှစ်ပေါင်း950ပြည့်မွေးနေ့မတိုင်ခင်ရပ်ပိုင်းအလိုဒါမဲ့နိုဝင်ဘာ9ရက်နေ့မှာပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကိုတိုင်လာရောက်ဖွင့်လှစ်ပေးမှာဖြစ်တယ်လို့ကြေညာထားပါတယ်ပြီးခဲ့တဲ့ဩဂုတ်လတည်းမွတ်စလင်လူများစုနေထိုင်ရာအိန္ဒိယဒေသကကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်လည်ယူသိမ်းခဲ့ပြီးနောက်အိန္ဒိယပါကစ္စတန်ကြားတင်းမာမှုတွေရှိနေကြမှာပဲအခုလိုဂျာတာပရင်းနေ့သဘောတူညီချက်ကိုပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းရောက်ပါရှင်အခုတော့ Egypt Ethiopia နဲ့နိုင်မြေပေါ်မှာတိဆောက်နေတဲ့ဆေးကြီးအကြောင်းကိုနားဆင်အောင်ပါ နိုင်မြေပေါ်မှာ Renaissance ဆဲကြီးတည်ဆောက်နေတာပြည်လူနည်းပြီးဖြစ်တာကြောင့်ရေမြဝေသုံးဆွဲရေးဆိုင်ရာပဋိပက္ခကိုတန်တမန်ရေးနီးလန်းနဲ့ဖြည့်ရှင်းဖို့ Egypt နဲ့ Ethiopia တို့ကကြိုးစားနေပါတယ်။နှစ်နိုင်ငံကြားကွဲပြားမှုတွေကိုရုရှားနိုင်ငံစုချီပန်းဖြေမျိုးမှာကြာသပတေးနေ့ကျင်းပမယ့် Africa ထိပ်သီးအစည်းအဝေးအတွင်းမှာနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့ရှိပါတယ်။ Cairo မြို့တော်ကနေ Edward Ryanian ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
နိုင်မြစ်ကြီးရဲ့အီသီယိုးပီးယားဘက်ခြမ်းဘလူးနိုင်မြစ်ပေါ်မှာသုံးမုံနှစ်ပုံတိစောက်ပြီးနေပြီဖြစ်တဲ့ Renaissance ဆဲကိုဖြတ်ပြီးတော့ရေစီးဆင်းနေတဲ့အတံမှာဆဲနောက်ကရေလောင်ခံကြီးထဲမှာရေပြည့်အောင်ဆူရမှာဖြစ်တာကြောင့်ရေအရင်းနဲ့ဆူဆူရွရွပြတ်သွားမှာကိုအီဂျစ်မာရောဆူရမှာပါစိုးရိမ်နေကြပါတယ်ဒီအခြေအနေကြောင့်တစ်ဖက်နဲ့တစ်ဖက်အပြင်းအထန်တိုက်ခိုက်ပြောဆိုတာတွေလေးနက်တဲ့တန်တမာကြီးတိုးပွားမှုတွေဖြစ်လာပါတယ်ဆဲကိုချိန်ချောက်လာမယ်ဆိုရင်ကာကွယ်ဖို့တပ်ဖွဲ့ဝင်တန်းတန်းပါစစ်တပ်တခုဖွဲ့ပြစ်လိုက်မယ်လို့အီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်ကမကြာသေးခင်ကပဲပြောလိုက်တာကြောင့်အီဂျစ်တာဝန်ရှိသူတွေဘက်ကဒေါသတကြီးနဲ့တုံ့ပြန်ကြပါတယ်။ဒါပေမဲ့မကြာသေးခင်ကပဲငြိမ်းချမ်းရေးနိုဘယ်ဆုရထားတဲ့ဝန်ကြီးချုပ်အာမက်ကတန်တမာရေးနည်းလမ်းဟာသူ့ရဲ့ဦးစားပေးလမ်းကြောင်းဖြစ်တယ်လို့အလေးနဲ့ပြောထားပါတယ
်။ဒါစီကဒပ်ကလာလက်ကတယန်တန်ဒချင်းကရှဖနာလ
တန်တမာရေးရအဖြေရှာတဲ့ဆွေးနွေးပွဲတွေမှာပါတဲ့လူဘယ်သူမှမဆိုတော့မအောင်မြင်ဘူးဆိုရင်ဒါဟာအလုံးအတွက်ဆုံးရှုံးမှုပါ။ဆဲကိုပဲလို့အကြောင်းနဲ့ပဲကန့်ကွက်တည်ဖြစ်စေအီဂျစ်ကပဲကန့်ကွက်တည်ထောင်းဆဲဆောက်ဖို့ဆုံးဖြတ်ချက်ကိုဘယ်လိုနည်းနဲ့မှနောက်ပြန်လှည့်မှာမဟုတ်ပါဘူ
းဒီပြောဆိုချက်ပေါ်အီဂျစ်လွှတ်တော်ကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာကော်မတီအကြီးအကဲဗိုလ်ချုပ်ကြီးမန်ဒူဝါမာကလက်ကဒေါသတကြီးတုံ့ပြန်ပါတယ်အီဂျစ်အတွက်ရေကိုအီသီယိုးပီးယားဘက်ကဖျက်တော့မယ်ဆိုရင်အီသီယိုးပီးယားကိုစစ်ကြေညာဖို့သမရအဘ်ဒယ်ဖက်ဒရယ်အယ်စီစီကိုသူခွင့်ပြုမယ်လို့မာကလက်ကသတင်းထုတ်တွေကိုပြောပါတယ်တမရစီစီကိုယ်တိုင်ကတော့အီဂျစ်အီသီယိုးပီးယားနဲ့ဆူဒန်တို့အကြားတန်တမာရေးဆွေးနွေးပွဲတွေတိုးတက်မှုမရဖြစ်နေပြီးအချိန်မရှိတော့တဲ့ပေါ်သူစိတ်ပြက်လက်ပြက်ဖြစ်လာပြီလို့လွန်ခဲ့တဲ့သတင်းပတ်ကြော်လေးမှာသတင်းတော်တွေကပြောခဲ့ပါတယ်
။ Wooden مسار اللي احنا متحركين فيه من ساعتها لغايه دلوقتي لازم اللي يحدد
ده هي يلونغان هي يجيب ဖို့ရမှာအီဂျစ်အတွက်ရေပမာဏဘလောက်ဖြစ်ရမလဲရေဖြစ်ဖို့ဘယ်နှစ်နှစ်ကြာမလဲဆိုတာနည်းပညာပိုင်းကမတီတွေဆုံးဖြတ်ဖို့လိုအပ်ပါတယ်အခုအချိန်ကြီးတာနဲ့ပတ်သက်တဲ့သဘောတူညီချက်မရကြသေးပါဘူ
း။အီဂျစ်ဟာအာဖရိကမြောက်ပိုင်းဒေသမှာအားအကောင်းဆုံးဆင့်ရရှိပြီးအီသီယိုးပီးယားကိုချက်ချင်းအနိုင်ယူလိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးတက္ကသိုလ်ကပေါင်ဗော့ခဒူးဖြစ်သူဒေါက်တာပေါ့လ်ဆူလီဗန်က VOA ကိုပြောပါတယ်။ဒါပေမဲ့လည်းစစ်ဖြစ်ရင်နှစ်ဖက်လုံးတမိုးကြီးကြီးပေးရမှာဖြစ်တာကြောင့်စစ်ပွဲဟာအပြေမဟုတ်ဘူးလို့သူကသုံးသပ်ပြီးရေရှည်မှာတော့စစ်စပ်ညှိနှိုင်းပြီးပြည်လည်မှုရအောင်လုပ်ကြရမှာပဲလို့ပြောပါတယ်။အီဂျစ်နိုင်ငံရဲ့ဌာနဟာအပြည့်တခုရဖို့အတွက်တန်တမာရေးနဲ့စွမ်းကုန်ကြိုးစားနေတယ်လို့နိုင်ငံရေးလူမှုဗေဒပညာရှင်ဆာယစ်ဆာဒက်က VOA ကိုပြောပါတယ
် Egypt is trying to mount a diplomatic campaign to put pressure on Ethiopia to slow down
Egypt ပေါ်ကိုစိုးရွားတဲ့တရမှုမရှိစေဖို့အတွက်ဆယ်ရက်မှရေလောင်တာကိုအရှိန်လျှော့ချရေး Ethiopia ကိုဖိအားပေးဖို့ Egypt ကတန်တမာရေးနည်းနဲ့ကြိုးစားနေပါတယ
် Renaissance ဆယ်စီမံရေးနဲ့ပတ်သက်ပြီးနိုင်ငံရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးဖို့အမေရိကန်ကဖိတ်ကြားတာကိုအီဂျစ်ကလက်ခံထားတယ်လို့ဗိုလ်ဒူးနေ့ Riders သတင်းတပုတ်မှာဖော်ပြထားပါတယ်။ဆွေးနွေးမယ့်ရက်ကတော့ပြောမထားပါဘူး။ရုရှားကကြီးမှုကျင်းပပြီးပင်လယ်နဲ့အပန်းဖြေစခန်းဆိုချီမြို့မှာလုပ်မယ့်အာဖရိကထိပ်သီးအစည်းအဝေးပြင်ပမှာလည်းအီဂျစ်သမ္မတအဘ်ဒယ်ဖက်ဒရယ်အယ်စီစီနဲ့အီသီယိုးပီးယားဝန်ကြီးချုပ်အာဗီအာမက်တို့တွေ့ဆုံမှုရှိပါတယ်။အဲဒီမှာရုရှားသမ္မတဗလာဒီမီယာပူတင်ကဂျာဝင်ဆစ်ဆက်ပေးဖို့ကြိုးစားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်တော်တာရှင်တို့ခုနဆင်းနေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာအောက်တိုဘာ21ရက်နေ့ KNU အောက်ခြေတပ်ဖွဲ့ကမွန်ပြည်သစ်ပါတီအခြေပြုတဲ့လိုက်တွန်းဖတ်စခန်းကိုတိုက်ခိုက်ခဲ့တဲ့အကြောင်း
ဒီနိုင်လောက်မှာပြကမှုတစ်ခုဖြစ်ပွားခဲ့တယ်။အရင်ဖြစ်ပြီးတဲ့နေရာမှာပဲပြန်ဖြစ်လို့လို့ပြောတယ်။ဖြစ်တဲ့နေရာကိုကြည့်လိုက်ရင်တော့
မွန်ပြည်သစ်ပါတီဆက်ဆံရေးယုံဖွဲ့မှုနိုင်ခင်တောင်းပြောသွားတာပါ။အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။American သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံရေးဆုံးဖြတ်ချက်အတွက်မြောက်ကိုရီးယားကကြာတာပြီးနေမှာချီးကျူးလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျန်ထရမ့်အစိုးရအဖွဲ့ဝင်တွေကတော့ရန်လူသူတွေအဖြစ်ဝေဖန်ပြောဆိုလိုက်တာပါ။ဒီလိုလုပ်တာဟာ American ညှိနှိုင်းရေးမှုတွေနဲ့ညှိနှိုင်းဖို့ထက်သမ္မတထရမ့်နဲ့သာအပေးယူလုပ်လို့ရတဲ့ဆိုတာကိုမြောက်ကိုရီးယားကအချက်ပြလိုက်တာဖြစ်ကြောင်းဆိုးမျိုးကနေ VOA သတင်းတော်ဝီလျံဂဲလိုပေးပို့ထားတဲ့သတင်းကိုဒေါက်ကီမျိုးသက်ကပြောပြပေးပါဦးရှင်။
ဒီလာတဲ့ဆွီဒန်မှာပြုလုပ်ခဲ့တဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲကနေမြောက်ကိုရီးယားညှိနှိုင်းရေးမှုတွေစိတ်ဆိုးပြီးဆွေးနွေးပွဲစကဝိုင်းကနေထွက်သွားတာဖြစ်နိုင်ပေမယ့်မနေ့ကကျက်သပရင်းနေ့မှာတော့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတဦးကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးအတော်များများအကောင်းပြောခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတဦးကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့သမ္မတထရမ့်တို့ကြားဆက်ဆံရေးဟာအထူးဆက်ဆံရေးအဖြစ်ရှိနေဆဲဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ပြဿနာကဂျန်အမေရိကန်အစိုးရအဖွဲ့ဝင်တွေကတော့မြောက်ကိုရီးယားအပေါ်မှာအကြောင်းမရှိပဲရန်လိုနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်။အခုလိုပြောကြတာဟာမြောက်ကိုရီးယားရဲ့ရေရှည်နည်းဗျူဟာတွေကအစိတ်ပိုင်းတစ်ခုဖြစ်ကြောင်းဆိုးကအဆန်းမူဝါဒရေးရာတိတ်တန့်သူတေသနာပညာရှင်ရှင်ဘွန်ချူးကပြောပါတယ်။
They believe that only President Trump might accept the
proposal. သူကသမ္မတထရမ့်ပြောင်းထဲကပဲသူတို့ရဲ့အဆိုပြုချက်ကိုလက်ခံနိုင်မယ်လို့ယုံကြည်နေကြပါတယ်။ဒါကြောင့်အထက်ကနေအောက်ကိုချင်းကပ်တဲ့နှီးကိုဆက်လုပ်နေတယ်လို့သမ္မတထရမ့်ကိုအမြဲပဲအမုန်းတင်နေတာပါ
။တစ်ချိန်တည်းမှာပဲနိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့မကြာသေးခင်ကမှနှုတ်ထွက်သွားတဲ့အမျိုးသားလုံခြုံရေးအကြံပေး John Bolton တို့အပါအဝင် Trump အစိုးရအဖွဲ့ထိတ်တန့်အရာရှိတွေကိုအပြစ်တင်ဝေဖန်နေတာလည်းဖြစ်ပါတယ်။Shambon Chu ကတော့
they divide President Trump and his officials
by doing that သူကတမန် Trump နဲ့သူ့အရာရှိတွေအကြားစိတ်ဝမ်းကွဲအောင်လုပ်နေတာပါဒီလိုလုပ်တာကအထက်ကနေအောက်ကိုသွားတဲ့ချင်းကပ်မှုကိုမြောက်ကိုရီးယားကကျင့်သုံးဖို့လုပ်နေတာပါဆိုလိုတာကခေါင်းဆောင်ကြီး Kim Jong Un နဲ့တမန် Trump တို့တွေ့ဆုံတဲ့အခါကျမှမြောက်ကိုရီးယားအပေါ်အမေရိကန်ကလိုက်လောမှုတွေပေးလာအောင်လုပ်နေတာဖြစ်ပါတယ်
တမန် Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim တို့ကြားတွေ့ဆုံမှုဟာအခုဆို3ချိန်ရှိပြီဖြစ်ပြီးအဲ့ဒီချိန်ကစပြီးအချင်းချင်းအပြန်အလှန်စာပေးယူလုပ်နေကြတာဖြစ်ပါတယ်။ဘာပဲပြောပြောဒီဆက်ဆံရေးကနေအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားခြေပြန့်တဲ့ဆက်ဆံရေးဖြစ်တော့အသွင်ပြောင်းမလာခဲ့ပါဘူး။ဒါအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လည်းတည်ကြတဲ့တိုးတက်မှုတွေမရခဲ့ပါဘူး။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ထိပ်သီးဆွေးနွေးပွဲကနေသမ္မတထရမ့်ထွက်ခွာခဲ့တဲ့ February လကစပြီးနှစ်နိုင်ငံကြားဆွေးနွေးမှုတွေလည်းရပ်ဆိုင်သွားခဲ့တာပါဒီလာထဲမှာတော့ Sweden နိုင်ငံ Stockholm မှာနှစ်နိုင်ငံကြားအလုပ်သဘောဆွေးနွေးပွဲကျင်းပဖို့အတွက်မြောက်ကိုရီးယားကသဘောတူခဲ့ပေမဲ့တစ်ချိန်မဲ့ဆွေးနွေးခဲ့ရပြီးမြောက်ကိုရီးယားကပဲစကဝိုင်းကနေထွက်သွားတာဖြစ်ပါတယ်ကျန်တဲ့ပြည်နယ်မှာတော့မြောက်ကိုရီးယားကအခုလိုဆွေးနွေးပွဲအတွက် American ရဲ့ချင်းကပ်မှုပုံစံပြောင်းဖို့ဒီနေ့ကုန်ထိတတ်မှတ်ပေးထားတာကိုထပ်လောင်းပြောကြားခဲ့တယ်လို့မြောက်ကိုရီးယားကတာဝန်ဖြစ်ဒုံးလက်နဲ့ဒါမှမဟုတ်နျူကလ িয়ার ဆန်းသတ်မှုတွေကိုသူတို့ဆက်လုပ်ချင်လုပ်နိုင်တယ်လို့လည်းမကြသေးခင်ကပဲသတိပေးခဲ့တာဖြစ်ပါတယ
်ဆရာရှင်များရှင်ရှင်းပြ2020ပြည်စာရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပါဒီကနေ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်အနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူထုမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မ မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုစလရီကိုအတွက်ဘာတွေလှုပ်ပေးခဲ့ပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိတဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-932-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဇင်းနေကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မနေ့ခင်းတိုင်းနားဆင်နေကြဒေါ်လလတန်းအစီအစဉ်တင်ဆက်တဲ့ EDM 3အင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်ထုတ်လွှင့်ပေးပါမယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
call it a day
ဖြစ်ပါတယ်။စာလုံးပေါင်းက C A L L call ကခေါ်တာ I T it ကတခုခုကိုရည်နှွှန်းတဲ့နံစားဖြစ်ပြီး A ကတခု D A Y D ကရက်ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ရက်တရက်ကိုခေါ်လိုက်တာပေါ့။ ATM ဒီပဲကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရက်ပြီးနားတော်မင်းအလုတ်သိမ်းတော့မယ်ဆိုတဲ့အဓိပ္ပာယ်ကိုဆောင်ပါလေ။ဒီအသုံးနဲ့ပတ်သက်ပြီး George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I'm so tired after working the whole day on the accounts. I'm calling it a day.
ငွေချင်းကြီးနဲ့ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာ။ကျွန်တော်တို့ဒီနေ့တော့အလုတ်သိမ်းတော့မယ်လို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခါNot in Jijaya.
I'm so tired after working the whole day on the accounts. I'm calling it a day.
Dini atwedo, dimya be. Lonida go along yapi, naro me. Alo tino me, sui, idiom atonia, belu biomle.
Call it a day.
Do biolu yavare. Eragado, dini minetwe, dimpia gere, idiom atome pipari.
ဒေါ်လလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်အပြီးမှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ပိုလီယိုဝက်သက်ကြိုက်သောအပိုဆောင်ကာကွယ်ဆေးတွေကိုအခုအောက်တိုဘာ25ရက်ကနေ26ရက်အတွင်းတိုက်ကြွထိုးနှံမယ်လို့ကလီအတူကူတွေကဆိုပါတယ်။ဘာကြောင့်ဒီကာကွယ်ဆေးတွေကိုအပိုဆောင်ထိုးနှံတိုက်ကြွဖို့လိုတာပါလဲ။ပြည်သူတွေအနေနဲ့ဘယ်လိုပူပေါင်းဆောင်ရွက်သင့်ပါသလဲဒီအကြောင်းကိုကလေးထူးကူနဲ့စိတ်တက်ကတို့တိကလေးကျမ်းမာပညာဌာနအငင်းစားဌာနမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင
်ဟုတ်ကဲ့ကလေးထူးကူကျော်ဝင်ဒီပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မကြာခင်မှာဒီအပိုဆောင်ကာကွယ်ဆေးပေါ့နော်ကလေးတွေကိုတိုက်ကျွေးတာနဲ့ထိုးနှံတာနဲ့လုပ်မယ်လို့ကြားပါတယ်ဆရာ။ဘယ်ရောဂါတွေအတွက်အဓိကလုပ်ပြီးမှလဲဆရာ
။ဟုတ်ကဲ့။ပိုဆောင်ကာကွယ်ဆေးထိုးနှံတိုက်ကျွေးတာပေါ့နော်။အဲ့ဒါလုပ်မှာတော့ပိုလီယိုရောဂါတက်ကတိုက်ကျွေးမှာဖြစ်ပါတယ်။ဒီဝက်သက်ကြိုက်သူရောဂါအတွက်ကတော့ဒီပိုဆောင်ကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်။ပိုလီယိုရောဂါကာကွယ်ဆေးပိုဆောင်တိုက်ကျွေးတာတော့ဒီကာကွယ်ဆေးသွန်းချုံမှုနယ်တဲ့96မြို့နယ်မှာပေါ့နော်။ဩဂတ်လတည်းကတခါလုပ်ခဲ့ပြီးပါပြီ။အခုဒီအောက်တိုဘာလမှာပါဒီချိန်ထပ်မံတိုက်ကျွေးမှာဖြစ်ပါတယ်။နောက်ဒီဝက်သက်ပေါ့နော်ဝက်သက်ကြိုက်သူကာကွယ်ဆေးဒီပိုဆောင်ထုတ်နိုင်ရတော့အဲ့ဒီအောက်တိုဘာလထဲမှာအဲ့မျိုးနယ်ဒီမှာလုပ်မယ်။အဲ့တော့ဇန်နဝါရီ134မျိုးနယ်ပေါ့အဲ့မှာဆိုလို့ရှိရင်တော့ဒိုဝင်မာလာထဲမှာလုပ်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ပိုလီယိုမပါပါဘူးခင်ဗျာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလို့ဘာကြောင့်မလို့ဒီပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုလာတာလဲဆရာကြီး။
ပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုတာကတော့ကျွန်တော်တို့နိုင်ငံမှာဒီမကြခင်ပေါ့နော်ဂျူလာထဲမှာဒီပြင်းပြင်းနဲ့ဖောက်ပုံမျိုးနဲ့မှာဒီကာကွယ်ဆေးကနေတွန်ပြောင်းသွားတဲ့ရောဂါပိုးကြောင့်ပိုလီယိုဖြစ်ပွားတဲ့ကလေးတွေတွေ့ရှိခဲ့ပါတယ်။အများဆုံးတော့ပေါ့နော်။အဲဒီကလေးတွေမှာပိုလီယိုကာကွယ်ဆေးတိုက်ဆေးကိုဒီချိန်မှမရရှိခဲ့ပါဘူး။အဲတော့ဒီပိုလီယိုကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးတို့အစီအစဉ်မှာလေကျွန်တော်တို့က2လ4လ6လမှာတိုက်ဆေးပေးပါတယ်။ကျန်တဲ့ခံပါလေဒီအိုဆောင်ကာဝယ်ဆေးတိုက်ကျွေးတဲ့အချိန်မှာလည်းတိုက်ကျွေးပေးနေတယ်။ဂ ကျန်တာကမမိလိုက်ဘူးပေါ့ဒီချိန်မှာမတိုက်ပြည့်နောက်ပြန်တိုက်တာလေလုပ်ပြနေပါတယ်အဲ့တော့ဒီကာဝေသိသွမ်းချုံမှုနယ်မြို့နယ်96မြို့နယ်မှာပေါ့နော်ဆိုတော့ကာဝေသိမြားရှိခဲ့တဲ့လေးတွေရှိရင်အဲ့လိုအသွန်ကြောင်းပိုးကြောင်းလို့ဒီပိုလီယိုရောဂါလိုပုံစံမျိုးဖြစ်တာကြောသေးတာဖြစ်နိုင်ပါတယ်အဲ့ဒါတွေကိုကာဝေဖို့အတွက်ထပ်မံမိတိုက်ပြည့်ပေးတာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ပိုလီယိုကအရင်ဒီဩဂတ်စ်လမှာပထမအချိန်တိုက်ပြည့်ပြီးတော့အခုဒုတိယအချိန်တက်ချင်ပါပါဆရာနော
်ဟုတ်ကဲ့တို့ကဒီဂျွန်လာပါဝင်ရင်ဖြစ်တဲ့ဒီဖာပေါ်နဲ့အနည်းငါမျိုးနဲ့ဆက်နှမျိုးနဲ့မှာအိတ်မချခင်ကာလမှာပဲသူတို့ဖြစ်ပြီးမချခင်မှာတိုက်ပြီးသားပါတနည်းဒီ96မျိုးနဲ့မှာလည်းပထမအချိန်ကတော့တိုက်ပြီးသားပါနော်ပထမ round ပေါ့ဒီအချိန်တိုက်ပါလေအခုကဒီအော်တိုဝါလာထဲမှာဒုတိယအချိန်ပါနော်ပြန်လဲတိုက်ပြီးမှဖြစ်ပါ
ဟုတ်ကဲ့ဆရာအထက်ကဘယ်မျိုးနဲ့ဖြစ်မလဲဆရာကြီး
96မျိုးနဲ့ကတော့ဒီနယ်တိုင်းအကုန်လုံးကပါပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဘယ်အချိန်မှာလဲဆရာကြီ
းသက်ဆိုင်ရက်ွက်တည်းလိုက်ပေါ့နော်ဆိုတော့အော်တိုဘန်တွင်25နဲ့29နိုဝင်ဘာလအတွင်းမှာဆိုလို့ရှိရင်26နဲ့28ချာလောက်တော့ဒီအော်တိုဘာလထဲမှာတော့အဲ့လိုတဲ့တိုက်ပြေးတာနဲ့ဒီပြိုင်နဲ့တည်းကျွန်တော်တို့ဝက်သက်ကြိုက်သူကလည်းအပူဆောင်ကာဝေးလေးထိုးဖို့ပေါ့နော်တနင်္ဂနွေလုံးထိုးဖို့ရွေးချက်ရှိထားပြီးသားစီမံထားပြီးသားဖြစ်ပါတယ်အဲ့တော့ဒီပြိုင်နဲ့တည်းအဲ့ဒီဝက်သက်ကြိုက်သူလည်းအပူဆောင်ကာဝေးလေးထိုးနိုင်မှာပါဒီပြိုင်နဲ့လို့ပါပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဝတ်သက်ချက်တို့ကာကွယ်ဆေးအောင်ဘာကြောင့်မလို့အခုလိုလိုအပ်လာပြန်တာလဲဆရာကြီ
းဝတ်သက်ချက်တို့ကာကွယ်ဆေးပေါ့နော်ဆိုတော့ကျွန်တော်ကဘာတော်မှာဒီဝတ်သက်ယောဂလုံးဝပါကြောက်ပြီးစီမံချက်ရှိပါတယ်ကျွန်တော်နိုင်ငံပါဝင်တဲ့အစ်တော်အစားပြီးဒေတာကြီးနေနဲ့တက်ကရိတ် 2023 မှာဒီဝတ်သက်ယောဂလုံးဝပါကြောက်ရေးအတွက်စီမံချက်ထားရှိပါတယ်အဲ့လိုရရှိဖို့အတွက်ကပါလဲဆိုဝတ်သက်ယောဂကိုယ်နိုင်ငံထဲမှာရှိတဲ့ဗီဇာနဲ့ပို့ရဆန္ဒလောက်ကလပ်ပါလို့ဒီကုသမှုမရှိအောင်ပြနိုင်မှုလိုပါတယ်။ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်တော့ဘယ်လိုဖြစ်လဲဆိုတော့ဝက်သက်ကာဝယ်ဆေးသွမ်းချုံမှုပေါ့နော်။ကိုလာမှာထိုးတဲ့ပထမအချိန်ကိုရကလေးကိုထိုးပေးပါတယ်။ပုံမှန်ကာဝယ်ဆေးမှာဒုတိယအချိန်ကိုတစ်နှစ်ခွဲမှာထိုးပေးပါတယ်။ဒါပေမဲ့အဲ့ဒီဒုတိယအချိန်ထိုးတာမှာသွမ်းချုံမှုကချက်ဆက်ရိုင်းလောက်ပဲရတယ်။ပထမအချိန်မှာလည်း90ရိုင်းလောက်ပဲရတယ်။အဲ့ကြတော့ဒီဝက်သက်ကာဝယ်ဆေးမရတဲ့ကလေးရှိနေတယ်ပေါ့။အဲ့လိုမရတဲ့ကလေးတွေရှိနေတဲ့အခါတော့3လနှစ်တခါမှဝက်သက်ကကာယောဂအစဉ်ပြန်ဖြစ်ပါတယ်။အဲ့ဒါကိုကျွန်တော်ဒီ2019စပိုင်းမှာတွေ့ရှိခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လည်း2019 February လမှာကျွန်တော်တို့ရန်ကုန်တိုင်းကဖြစ်များတဲ့မြို့နယ်5မြို့နယ်မှာဒီဝက်သက်ပူဆောင်ကာဝယ်ဆေးထိုးနှံအောင်လုပ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီကာဝယ်ဆေးလွှမ်းခြုံမှုနေတဲ့96မြို့နယ်မှာရောကျန်တဲ့230ဒီမျိုးနဲ့ပေါ့နော်ဟိုတနည်းပြောဆိုတနင်္ဂနွေလုံးမှာရှိတဲ့ကလေးတွေပါဒီဝက်သက်ကဝစီမရတဲ့ကလေးတွေ၃နှစ်လောက်စုပေါင်းလာပြီဆိုတော့လည်းဝက်သက်ကကာယောဂအတွင်းကြဖြစ်တတ်ပါတယ်ဒါကြောင့်အားလုံးကိုပူဆောင်ကဝစီထိုးပေးမှုစီစဉ်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အရင်ဒီဝက်သက်နဲ့ချိန်တူကကွယ်စီထိုးပြီးသားသူတွေရောထပ်ထိုးဖို့လိုမလားဆရာ
ဟုတ်ကဲ့ထပ်ထိုးဖို့လိုပါတယ်ကျွန်တော်တို့ခုထိုးပေးမှာတော့ဒီပိုးလာနေပြီးတော့၅နှစ်ခွဲတိကလေးတွေကိုထိုးပေးမှာဖြစ်ပါတကယ်ထိုးခဲ့ဘူးဒီဖြစ်စေမထိုးခဲ့ဘူးဒီဖြစ်စေထပ်ထိုးပေးပါမယ်ထပ်ပြီးတော့လည်းထိုးသင့်ပါတယ်ဒါလို့ဆိုရင်ကထိုးခဲ့ပြီးပြီမယ်နောက်တစ်ချိန်ပို့ထိုးလို့လည်းအနေမရှိပါဘူးအနေမရှိတဲ့ပြင်ပို့ပြီးတော့တာဝန်မှုတက်တန်းလည်းပို့ပြီးတော့ရှေ့သေးတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုအကျိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဘယ်လိုပါဝင်တဲ့နေဆိုင
်ပြည်သူလူထုအနေနဲ့တော့ကျွန်တော်တို့ဒီကာဝယ်ဆေးထိုးပေးတာကပုံကျစရာအများကြီးရှိပါတယ်ကလေးတယောက်ကိုဒီဝက်သက်ဆိုင်တို့ပါဝင်ပါနော်အခုနိုင်ငံလုံးကထိုးပေးနေတဲ့ကာကွယ်ဆေးတွေကိုထိုးလို့ရှိရင်တယောက်အတွက်ကိုယ်စီပြီးပြည့်စုံထိုးပေးတဲ့အတွက်ကဒေါ်လာ80လောက်ကျပါတယ်။နိုင်ငံလုံးကတချို့စစ်စစ်ပိုင်းနဲ့နိုင်ငံတကာကုမ္ပဏီတွေအဖွဲ့တွေကပူးပေါင်းဆောင်ရွက်ပြီးတော့ပေးထားရတာပေါ့နော်။အဲ့တော့ဒီကုန်ကြေးလေးပြင်ပမှာထိုးရင်လည်းဒီဝက်သက်ဒိုက်တူအချက်ရောက်ပေါ့နော်။ဒီမှာတော့3မျိုးပါတဲ့ဆေးဆိုလို့ရှိရင်1000လောက်ထိကုန်ကြေးရှိပါတယ်။အဲ့တော့ဒီဆေးတွေကိုထိုးပေးနေတဲ့အချိန်မှာကျွန်တော်အနေလည်းမရှိပါဘူး။အဲ့ကြောင့်ဒီခွင့်ရအရယူဖို့ရေးကြည့်ပါလေမိဘတွေအနေနဲ့မိမျိုးရဲ့ကလေးတွေကိုဒီကျွန်တော်အကုန်လူအကုန်လုံးလည်းထိုးပေးနိုင်ပါအောင်ကိုလာနေ9နှစ်ခွဲပဲထိုးပေးနိုင်ပါတကယ်တော့ကျွန်တော်ကကိုလာနေ15နှစ်လောက်ဒီထိုးပေးနိုင်ပို့ပြီးတော့အဆင်ပြေတယ်သို့တော်လည်းဒီအဲ့တောက်ထိကျွန်တော်တို့ဆေးလည်းမရတဲ့တကြောင်မထိုးပေးနိုင်နေဖြစ်ပါတယ်ဒါပေမဲ့ဒီခွင့်ရမိဘတွေနဲ့ယူဖို့ကောင်းပါတယ်အဲ့မိမိကောင်းဝင်မှာရှိတဲ့ကလေးတွေပေါ့နော်ဆိုတော့အိမ်မတိနားမလဲတဲ့မိဘတွေရှိလဲတိနားလဲတဲ့မိဘတွေကညွန်ပြကူညီပေးဖို့လိုပါတယ်။ဆမိုင်ဝန်ထမ်းတွေအနေနဲ့လည်းဒီကာဝယ်ဆေးတွေအကျိုးရှိမှုဒီလုပ်ငန်းရဲ့အကျိုးရှိမှုတွေကိုမိမိရဲ့လူနာတွေမ
တဝင်းညာလူတွေကိုရှင်းပြပြောပြစီချင်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးစီစဉ်ကိုနားဆင်ပြီးအခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလဲပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်မိစာကြီးရွာစစ်ပေးဆောင်ရွာသားတွေကိုမြန်မာစစ်တပ်ကဂျိတ်ခါထမ်းဖို့ပေါ်တာဆွဲခဲ့ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါဝကြီးရွာမှာလက်နက်ကြီးကြီးတပ်ရောက်ပောက်ကွဲခဲ့လို့ကြီးရွာသား2ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပလဝမြို့နယ်အတွင်းမှာဒေသခံရွာသားတွေတောက်ဆူးနေတဲ့အခြေအနေတွေကြောင့်ကြားသားရမှာပါရှင
်ကျမကနန်းဟောင်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်မိစာကျေးရွာမှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံရွာသားတွေကိုတပ်မခွန်ခွန်လက်အောက်ခံတပ်သားတွေကသူတို့ရိတ်ခတ်တဲပေးဖို့ပေါ်တာဆွဲထားတယ်လို့မိစာဒေသခံတွေကပြောပါတယ်စစ်ဘေးရှောင်ပြည်သူနဲ့မိစာကျေးရွာသားစုစုပေါင်း35ဦးတို့ဟာအောက်တိုဘာလ23ရက်နေ့နံနက်ပိုင်းကတွင်းချောင်းဝကျေးရွာကနေခမောင်းဝကျေးရွာအထိတပ်ရိတ်ခတ်ဖြစ်တဲ့စံစီစားငပိတွေကိုထမ်းပေးခဲ့ကြရတယ်လို့မိစာအုပ်ချုပ်ရေးမှူးဦးဝဲလောကပြောပါတယ်ပေါ်တာထမ်းဖို့စစ်ပေးဆောင်တဲ့ရွာသားတွေကမလို့ချင်ကြပေမဲ့ညှဉ်းဆန်လို့မရတဲ့အတွက်ထမ်းပေးနေရတာလို့ဆိုပါတယ်ခလာရခွန်ခွန်တက်ရင်ကမိစာကျေးရွာမှာရှိတဲ့စစ်ပေးဆောင်ပြည်သူတွေနဲ့ရွာသားတွေကိုပေါ်တာဆွဲခဲ့တယ်လို့သိရပါတယ
်ဒီခိုင်းပြည်နယ်ကြောက်တော်မြို့နယ်အပေါဝကျေးရွာမှာအောက်တိုဘာလ23ရက်နေ့မှာရွာတွေကနေအိမ်တလုံးကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အနည်းဆုံးကျေးရွာသား2ဦးတန်ရာရရှိခဲ့ပါတယ်ကန်ဆောက်ခြေဆိုင်အမှတ်93ခုအမြောက်ဆိုင်ရင်ကနေပြစ်လိုက်တဲ့မြောက်ဆန်တစ်ခုကရွာထဲကိုကြားရောက်ပောက်ကွဲခဲ့ပြီးအသက်80ရွယ်ဦးကျော်စိန်နဲ့သူ့ရဲ့မြေတော်ဆက်သူမောင်အောင်နိုင်ချီတို့တန်ရာရရှိခဲ့ပြီးတော့စေကူတမှုခံယူနေရပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာနဲ့ဌာနချုပ်ဟောင်းလိုင်ဇာကြားရှိ KIA ရှေ့တန်းတပ်စခန်းကုန်းတစ်ခုဖြစ်တဲ့အမှတ်1 5လေးတပ်ရင်းစခန်းကုန်းကိုအစိုးရတပ်မတော်ကအခုလ19ရက်နေ့ကရှေ့တန်း3လက်နက်ငယ်တွေနဲ့စက်တိုက်ပစ်ခတ်ခဲ့တယ်လို့ KIO KIA တတိယပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ကိုလာနီးပတ်အကြာရပ်တန့်နေတဲ့ကချင်ပြည်နယ်တွင်းတိုက်ပွဲတွေဟာအောက်တိုဘာလတတိယအပတ်မှာပဲတပ်မတော်နဲ့ KIA ကြားတိုက်ပွဲတစ်ကြိမ်နဲ့တမရော်ကပြစ်ခတ်မှုတစ်ကြိမ်စုစုပေါင်းတစ်ကြိမ်ဖြစ်ပွားခဲ့ပါတယ
်ကုလသမဂ္ဂအစည်းအဝေးခါစားထဲမှာဆွဆွဲထားသလို KNU KNL PC မှာကလေးစစ်သားမရှိကြောင်းကရင်ငင်းချမ်းရေးကောင်စီဝင်တာဝန်ရှိသူတို့ဖြစ်တဲ့ဒုတိယဗိုလ်မှူးကြီးကိုကြီးကျော်ကပြောပါတယ်အသက်မပြည့်သေးတဲ့ကလေးတွေမူရေးဆေးဝါးဖြတ်ဖို့ရောက်ရှိလာကြတာဖြစ်ပြီးကလေးစစ်သားဖြစ်သုံးမပြုဘဲကွန်ပျူတာတပ်ပညာသင်ကြားပေးရှင်းတာမျိုးတာရှိတယ်လို့ဒုတိယဗိုလ်မှူးကြီးကိုကြီးကျော်ကပြောပါတယ်မြန်မာနိုင်ငံမှာတမရော်အပြင်တိုင်းတလဲနိုင်ငံဖွဲ့စည်းတွေဟာကလေးစစ်သားစုဆောင်းပြီးတိုက်ပွဲတွေမှာစစ်သားအဖြစ်အသုံးပြုနေစေရှိတယ်လို့2019ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့2018ခုနှစ်ကလေးစစ်သားအသုံးပြုမှုဆိုင်ရာအစည်းအဝေးခန်းစာမှာဖော်ပြခြင်းရှိတဲ့အပေါ် KNU KNL PC ဘက်ကအခုလိုပြန်လည်ပြောဆိုလိုက်တာလည်းဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းနမ့်မချောင်းပေါ်မှာရေအားလျက်စစ်ဆင်မှန်ကဲ့အတွက်ရေကာရာတိဆောက်မဲ့စစ်ဆင်ကိုအလိုမရှိကြောင်းဒေသခံတွေလက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထံပေးပို့သွားမယ်လို့ဒေသခံတွေကပြောပါတယ်။ကနဦး25မီဂါဝတ်လျှက်စစ်ဓာတ်အားစမ်းသပ်ထုတ်လုပ်ဖို့အတွက်ပြီးခဲ့တဲ့ဩဂုတ်လကအစိုးရထံကနေ MOU သဘောတူညီမှုရရှိထားတဲ့ Uni Energy Company အနေနဲ့စီမံကိန်းအကောင့်ထဲပေါ်ဖို့လူထုနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေမှုကိုနှမဒေသခံတွေကအလိုမရှိဘူးဆိုပြီးအတွေ့မခံခဲ့ပါဘူးလက်ရှိမှာနှမချောင်းတစ်လျှောက်နဲ့နှမတူချောင်းတစ်လျှောက်ကဆိုးကျိုးတိုက်ရိုက်ခံစားရမယ့်ဒေသခံတွေရဲ့လက်မှတ်900ကျော်ရရှိထားပြီးကြံတဲ့ကြေးရွာတွေကိုဆက်လက်ကောက်ခံနေတယ်လို့သိရပါတယ်
အခု
ဆက်ပြီးသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်မှတ်ဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမှာဒေသခံရွာသားတွေပျောက်ဆုံးနေတာ15ရောက်ရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့နဲ့ခူမီချင်းမျိုးနယ်စုရေးရာပေါင်းဆက်ညှိနှိုင်းရေးကော်မတီကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်။ဒီလိုရွာသားတွေပျောက်ဆုံးနေတဲ့အပေါ်မှာပြည်နယ်အစိုးရအဖွဲ့ကဘလို့ဆောင်ရွက်မှုတွေရှိနေပါသလဲ။အတောင်းဆောင်ကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်။
မြန်မာသမရုံနဲ့ရခိုင်တပ်တော်အေးသာဖွဲ့လို့စိုက်ပွဲဖြစ်ပွားနေတဲ့ပလက်ဝမြို့နယ်မှာဒေသခံရွာသားတွေပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်တော်စုစုရောက်ဖွဲ့ကိုကူညီတောင်းတာတယ်လို့ချင်းမီနယ်စုရောက်ဖွဲ့ပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။ကျွန်တော်တို့ကတော့ဒီရေးတင်းနောက်ပြီးတော့ဒီဘက်ကပြည်နယ်ရေးစကနဲ့တင်းတဲ့တင်းနောက်ထောက်လန့် SP ပေါ့နော်ဒီလိုမျိုးကတင်းတဲ့တင်းတွေအားလုံးကိုနေလုံးဆက်ကနေပြီးတော့ပြည်တော်စုကိုတင်ပေးတဲ့အဲဒီဖြစ်တဲ့တဲ့အားလုံးပေါ့နော်တင်းမှတင်းတဲ့အားလုံးပြည်တော်စုကိုတင်ပေးတယ်ပြည်တော်စုကနေဒီကြောပဲဒီဟာကလုံးဝအဆင်ပြေမကိစ္စမျိုးဖြစ်တာပေါ့နော်လက်ရှိကနေမြေမေအကြမ်းနဲ့ခါကြတော့ရဲကလည်းဒီထဲထဲဝင်နေဝင်လှုပ်ရှားလို့မရအောင်တက်ခါလည်းသူ့ရဲ့လုံခြုံရေးကန့်သက်ချက် area ရာသူကလည်းသွားလို့မရဘူးသွားတဲ့နေမှာဆရာတို့လည်းတိမှာဥတီတူမှုတွေတောက်လျှောက်ဖြစ်နေတော့လေဆိုတော့ကျွန်တော်တို့ကတော့ပြည်တော်စုအဆင်ကိုတင်ပြတဲ့ဟာမျိုးနဲ့နေမြေခန့်တရားဒီကိုဟကိုဆက်သွယ်တဲ့အဆင်အဲ့လိုမျိုးပဲဖြစ်နေတာပေါ့နော်ဟိုတရားမဝင်ကြတော့လေဟိုဘက်ကအေးရူပါတို့နေလဲကျွန်တော်တရားမဝင်သွားဆက်သွယ်လို့လည်းမရဘူးတော့ဖြစ်နေလက်ရှိမှာတည်
းပြီးခဲ့တဲ့2018ခုနှစ်အောက်တိုဘာလကစပြီး2019ခုနှစ်အောက်တိုဘာလအထိတစ်နှစ်အတွင်းမှာပလက်ဝမြို့နယ်ရချောင်းကြီးရွာစံတောင်ကြီးရွာပေါင်ဝကြီးရွာလမ်းချောင်းဝကြီးရွာဝန်ချောင်းဝကြီးရွာတာယာကုန်းကြီးရွာတို့ကရွာသား15ရောက်လို့ဟာယနေ့ချိန်ထိတရင်ဆန္ဒမရှိပျောက်ဆုံးနေတာဖြစ်တယ်လို့ခူမီချင်းမျိုးနယ်စုရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကနေတရင်ထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဓိကတာဝန်ရှိသူတွေကမြမတပ်မတော်နဲ့ရခိုင်တပ်တော်တို့ဖြစ်တယ်လို့ချင်းလက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ချင်းမျိုးရသဦး CNL အစ်တွေတွင်းရင်မှုသုံးပူးထက်နေကပြောပါတယ
်အဲ့ဒီမှာလက်တွေ့ရနေရပေါ့နော်တို့ရခိုင်လက်နက်ကန်ဖွဲ့စည်းနေတဲ့သူကတမလို့နေဆိုတော့တို့ဖွဲ့မှာအဓိကတော့တောင်းဝန်ရှိတာပေါ့နော်အရက်ဖက်ပြည်သူလူထုကိုဒီလိုတရင်ဆာနာမကြဘူးဆိုတဲ့ဟာကကျေတကယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့လေ
ရွာသားတွေအခုလိုပြောဆိုမှုနဲ့ပတ်သက်လို့ပဲလက်နက်ကန်တပ်ဖွဲ့ရဲ့လက်ချက်ဆိုတာကတော့တိကျတည်ပြနိုင်ခြင်းမရှိပါဘူးရွာသားတို့နဲ့ဒေသခံဖွဲ့စည်းတို့ကတော့အေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲထားပေမဲ့ရခိုင်တပ်တော်၏ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပါတယ
်ကျွန်တော်တို့ဘက်ကအဲ့လိုမျိုးဒီဖန်ဆီးထားတာလည်းမရှိဘူးကျွန်တော်တို့အရင်ကတော့ဥစ္စာတွေလည်းအကုန်လုံးပြန်လှည့်ပေးပြီ
မြမတပ်မတော်နဲ့အေးတပ်ဖွဲ့တို့ဟာ2015ခုနှစ်ကစလို့ချင်းမြင့်နယ်ပလဝမြို့နယ်တွင်မှာစိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာဖြစ်ပြီးအခုလက်ရှိမှာဒေသခံပြည်သူ3000လောက်ဟာနေရာစုခွာစစ်ပေးတိမ်းရှောင်နေကြရပါတယ်
ဆက်ပြီးတော့မွန်ပြည်သက်ပါတီ NMSP နဲ့ KNU တို့အောက်ခြေတပ်ဖွဲ့တွေအကြားအငင်းပွားစရာစီရေးတည်တနာဖြစ်နေကြတဲ့ဖျားသုံးစုမြို့နယ်ဘလက်ဒွန်ဖိုက်ရွာနဲ့ထီဝါတို့ရွာနယ်နိမိတ်ဧရိယာနေနေကိုနှစ်ဖက်ခေါင်းဆောင်တွေပြည်ဆောင်ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ပြည်ဆောင်ဆွေးနွေးမှုအပြီးမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
KNU ဒုပလယခရိုင်ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့နဲ့ဝန်ပြည်သက်ပါတီဘက်ကဒုစစ်ဦးစီးချုပ်ဘုံမှုချုပ်ပညမေဆန်းဦးဆောင်တဲ့အဖွဲ့ကအော်တိုဘာလ23ရက်နေ့ဖျားသုံးစုမျိုးမှာတွေ့ဆုံခဲ့ကြပြီးစစ်ရေးပဋိပက္ခတွေထမှမဖြစ်ပွားရေးအောက်ခြေစစ်စစ်ကိုညွန်ကြားသွားဖို့အင်အားသုံးမဖြည့်ခြင်းပဲတွေ့ဆုံဆွေးနွေးအဖြေချဖို့နှစ်ဖက်ခေါင်းဆောင်တွေကနေထောက်ပြန်ခဲ့ပါတယ်နှစ်ဖက်ခေါင်းဆောင်တွေဟာပြီးခဲ့တဲ့အော်တိုဘာလ20ရက်နေ့မှာလည်းဖျားသုံးစုမျိုးမှာတွေ့ဆုံခဲ့ကြပြီးအောက်ခြေမှာပြဿနာတွေဆက်ပြီးမကြီးသွားဖို့အရင်ပွားနေတဲ့အဲ့ဒီရွာနှစ်ရွာနယ်နိမိတ်ကိုပိုင်းခြားတတ်မှတ်ဖို့သဘောတူခဲ့ကြတယ်လို့ဝန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းနှာကမွန်ပါတာနဲ့ပြောပါတယ်
ပါကြရင်တော့ပြတ်တော့ကြောက်ကြောက်ပြောပြီးကွာနေကွာဥပဝန်ကွာနေကွာဥပဝန
်အရင်ကတည်းကသဘောတူညီခဲ့တာကိုအခြေခံပြီးနှစ်ဖက်ရွာလူကြီးတွေသဘောတူညီခဲ့ကြတဲ့အတိုင်းကျော်နယ်နမိတ်ပိုင်းခြားသတ်မှတ်ဖို့အဲ့ဒါက KNU နဲ့မွန်ပြည်တက်သတ်မှုတွေအုပ်ချုပ်ရေးဌာနတာဝန်ရှိသူတွေအတိအမှတ်ပြုပေးဖို့တစ်ဖက်လူကြီးတွေဆုံးဖြတ်ခဲ့ကြတယ်
။ဒါပေမဲ့အော်တိုဘာလ23ရက်နေ့မနေ့မှာ KNU အောက်ခြေတပ်ဖွဲ့ကနေမွန်ပြည်တက်ပါတီအခြေပြုတဲ့ဘလိုက်တွန်ဖိုက်စခန်းကိုထပ်မံတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းမွန်ပြည်တက်ပါတီဖျားသောစုဆက်ဆံရေးယုံရုံးအဖွဲ့မှနိုင်ခင်တောင်းကအခုလိုပြောပါတယ်
။ချင်းနိုင်ကြီးလောက်မှပြကမှုတစ်ခုဖြစ်ပွားခဲ့တယ်အရင်ဖြစ်ပြီးတဲ့နေရာမှာပဲပြန်ဖြစ်တယ်လို့ပြောတယ်ဖြစ်တဲ့နေရာကိုကြည့်လိုက်ရင်တော့မွန်ပြည်သက်ပါတီအခြေစိုက်တဲ့စခန်းကိုဝင်ပြတယ်လို့ပဲပြောလို့ရမယ်ဒီလိုပဲဖြစ်နေတယ
်23ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ KNU ရာရှိသူကအခုလိုဆိုပါတယ်
က
ဒီလိုဖြစ်ပေါ်နေတဲ့အခြေအနေကနေရှောင်းလွှဲနိုင်ဖို့မွန်ပြည်တက်စကန်နဲ့ခင်အယူဂိုက်တုကိုလည်းနီနီကကမှာရှိမနေဖို့အဝေးမှာစကန်နေရာတတ်မှတ်ရွှေ့ဆိုင်လိုက်ပြီးပဋိပက္ခဖြစ်ပွားခဲ့တဲ့နေရာကိုတော့ ရွာသားတွေတက်တက်ပဲနေထိုင်ဖို့ရွာထဲမှာစစ်ယူနေပေါင်းနဲ့လက်နက်တွေမကင်ဆောင်ဖို့ခင်အယူနဲ့မွန်ပြည်တပ်ပါတီဦးဆောင်တဲ့အဖွဲ့ကအောက်တိုဘာလ22ရက်နေ့မှာရွာလူကြီးတွေကိုတွားရောက်တွေ့ဆုံခဲ့ပြီးစီကံကျက်တွေတတ်မှတ်ခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တဲ့အတွက်ကြောင့်အဲ့ဒီရွာနှစ်ရွာမှာနေထိုင်ကြတဲ့မွန်နဲ့ကရင်ရွာသားတ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကျင်းပြင်းနယ်ပလဝမြို့နယ်မိစာကျေးရွာမှာရှိတဲ့စစ်ပေးရှောင်ရွာသားတွေကိုအစိုးရစစ်တပ်တမတ်ခွန်ခွန်ကသူတို့ရိတ်ခါတဲပေးဖို့အတွက်ပေါ်တာဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါဝကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျေးရွာသားနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်
။တရက်စီတွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။နေဆက်ဒေသတိုင်းရင်သတင်းတော်တွေအစီအစဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။အခုထုတ်သင်ပေးနေတဲ့ VOA အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါရဲ့ရှင်။အခုတော့တောက်ကြနေမနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်။ထိုင်းနိုင်ငံသလောက်ဘူရီကျိုင်ဝီဒီလက်မှတ်မှာစိတ်ကြွစီပြား၄ဆန်းနဲ့အိုက်စ်မူရစ်ဆေး၄၁ကီလိုကိုထိုင်းရတပ်ဖွဲ့ကအော်တိုဘလာ24ရဲ့ဒါသာဘီနေမှာဖမ်းမိလိုက်ပါတယ်။မူရီဆေးဝါတယ်လာတယ်လို့တန်မြတ်ရှိတဲ့ကားစင်းကိုထိုင်းရတဖို့ဝင်ကလိုက်ဖမ်းတာမှာထွက်ပြေးရင်းမလွတ်နိုင်တော့တဲ့ဆိုကားပေါင်းသူကကားကိုလမ်းဘေးထိုးရက်ပြီးထွက်ပြေးသွားပြီးတဲ့နောက်အဲ့ဒီကားပေါ်ကနေမူရီဆေးဝါတွေဖမ်းမိလိုက်တာပါ။ပြီးခဲ့တဲ့နှစ်ရက်အတွင်းထိုင်းနိုင်ငံမှာဖမ်းမိတဲ့စိတ်ကြွဆေးပြားအစီအတွက်ဟာ9000နီးပါးကာလတန်ဖိုးထိုင်းဘတ်ငွေတန်း1000ကျော်ဘူးတိရှိပြီလို့ထိုင်းရတဖွဲ့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရန်ခိုင်ကိုမူရီဆေးဝါနေနေရဲ့အထူးဆုံးဖြစ်သတ်မှတ်ပြီးထိုင်းတာဝန်ရှိသူတွေကအပြင်းထန်နှိမ်နှင်းနေတဲ့ကြောင်းပါပဲပန်းနဲ့ချီတဲ့မူရီဆေးဝါးတွေဆက်ပြီးဝင်နေတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒေးဗစ်စတူဝဲဟာအော်တိုဘလာ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့အော်တိုဘလာ24ရက်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုခီးစဉ်ဟာလက်ထောက်နိုင်ငံကြီးဝန်ကြီးအနေနဲ့မစ္စတာစတူဝဲရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်ခီးစဉ်တွင်နေပြီးတော့မှအရေးပဲအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့မှာတော့ရဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေလူမျိုးစုတိုင်းနာကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကိုတွားရောက်ပြီးပြည်နယ်ဆိုးရွားတာဝန်ရှိသူတွေလူမှုဝန်ပိုင်းခေါင်းဆောင်တွေပြည်ပကဘေးရန်တင်းငယ်သူတွေလူသားဆောင်ရွက်မှုအကူအညီပေးနေတဲ့အမေရိကန်ရဲ့လက်တွဲလှုပ်ဆောင်ဘက်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနောက်သတင်းပတ်မှာနှုတ်ထွက်နိုင်ရေးကြိုးပမ်းလာမှာအတားအဆီးကြုံနေရတဲ့ပြည်ထောင်ကြီးချုပ် Boris Johnson ကနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကိုတတ်မှတ်ချိန်တက်စောပြီးဒီဇင်ဘာလ12ရက်နေ့မှာကျင်းပဖို့ကြာသပတေးနေ့ကတောင်းဆိုလိုက်ပါတယ်။တောင်ကျုပ်ပြည်နယ်ပြင်တွင်ဗီယက်နမ်ရေပိုင်နယ်ထဲရောက်နေတာ3လကျော်နေပြီဖြစ်တဲ့တရုတ်ရေနံရှာဖွေတင်ဘောဟာကြာသပတေးနေ့ကတော့ဗီယက်နမ်တင်ဘောတွေနဲ့ထိတိုက်တွေ့ပြီးတဲ့နောက်အဲဒီနေ့မနေ့ပိုင်းမှာပဲတရုတ်တင်ဘောနှစ်ဆင်းထက်မနေ့ထင်ရပြီးတရုတ်နိုင်ငံဘက်ပြန်ထွက်သွားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်တောက်ကြမနဲ့ VOA စီစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးခဲ့ရပါရှင် VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.